နိုင်ပါဘူးဘာဖြစ်လို့သူကလည်းပဲအကုသို့အကျိုးပေးဖို့ရန်ကမကောင်းတဲ့ဂတိမျိုးလည်းဖြစ်နေရမယ်မကောင်းတဲ့အလုပ်မျိုးလည်းဖြစ်နေရမယ်မကောင်းတဲ့အချိန်အခါမျိုးလည်းဖြစ်နေရမယ်အဲလိုအကြောင်းတွေအကြောင်းတွေသုံးလာမှအကုသို့ကံကအကျိုးပေးမှာရှိပေမဲ့အကျိုးမပေးနိုင်ဘူးသုံးမှအကျိုးပေးမယ်ကဲဒါဟာနဲ့သွားကြစို့ခွန်ကြီးတို့သီကံကြီးကြည့်အောင်စဉ်းစားလိုက်ကြစို့ဒီဘက်မှာယုံနာကတော့ချုပ်ပြက်ကြည့်ပဲအတ္တကလည်းမရှိဘူးသေကံဤဘုန်းကြီးတို့စဉ်းစားလိုက်ကြစို့သေကံဤစဉ်းစားတော့အဝိဇ္ဇာနုတယပရိခိတေနအဝိဇ္ဇာနုတယဒီခံရအပ်တော့တဏ္ဏုတေနတဏ္ဏုတယမူလကေနတဏ္ဏုတယဟုသောအကြောင်းရင်းကြည့်တော့သင်္ခါရေနကုသိုလ်ကံအကုသိုလ်ကံဟုသောသင်္ခါရဒီဇနီယမာနံဖြစ်စေအပ်တော့တံပြုတ်တဲ့ဤရှင်ဘက်ဖြစ်တဲ့တံပြုတ်တရားတို့သည်ဥပသံမီယာမာနံဝိုင်းဝန်း၍ထောက်ပံ့ကူညီအပ်တော့ပဋိသန္ဓေစိတ်တံပဋိသန္ဓေစိတ်သည်ဥပ္ပစ္စတိဖြစ်၏လို့ဆိုတော့ဒီထက်ကအကျိုးပေးမဲ့ကံတစ်ခုကခုနကဒီဘဝမှာဖြစ်ဖြစ်ဈေးဘဝမှာဖြစ်ဖြစ်ဒီယုံနာအစုထဲမှာပြုထားတဲ့ကံတစ်ခုကသုတိဆိုလို့ရှိရင်ဟိုဘက်ပဋိသန္ဓေဆိုတဲ့ဝိညာဉ်စိတ်ဖြစ်လာပြီဖြစ်အောင်သူကစီမံပြီနေဆုံးဘယ်နဲ့စီမံမလဲအဲ့ဒါရှုပ်လွန်းလို့အဲ့ဒါနားမလဲသုံးလို့ဘယ်လိုရှိလဲဘုန်းကြီးတို့သေကံဤကြာတော့ဘာသူမဆိုခဏလေးဖြစ်ဖြစ်မေ့တယ်လို့ပေါ့လေမျောတယ်လို့ဟိုစောစောစီစီကမေ့မျောနေတဲ့သူဆိုတာတော့မပြောနဲ့သောသောတီတီကမေ့တာမဟုတ်ကြီးကြီးလင်းလင်းရှင်းရှင်းပြပြစကားတပြောပြောယောဂါကလေးကလည်းတက်တက်သားသားချုပ်မှာကတော့ချုပ်တော့မှာအသက်ကလည်းတော်တော်ကြီးနေပြီယောဂါကလည်းတော်တော်လွန်းလာပြီချုပ်မှာချုပ်မှာအသက်ကလည်းကြီးလာပြီစကားလေးလည်းတပြောပြောလေးနဲ့ချုပ်တော့မှာဒီမိနေကလေးအလုံးမှာမေ့ကနေဖြစ်တယ်လို့ဒီကအကျဉ်းကတတ်တည်ပါလိမ့်ကညံ့သွားအဲ့ဒီဖြည်းဖြည်းညံ့လာတာကတိတ်ညံ့သွားပညာပွားတဲ့အချိန်မှာတက်တံလေးအနည်းငယ်ဖြစ်ဖြစ်အချို့သောသောအဲနောက်ဆုံးတက်တံလေးအနည်းငယ်ဖြစ်ဖြစ်အိမ်မက်မက်ဘယ်လိုအချို့မှာရှင်းတုံကပြုထားတဲ့ဟိုကမာဘုံများစွာကပြုထားတာပဲဖြစ်ဖြစ်အိမ်မက်မက်ဘယ်လိုအဲ့ဒီအလုပ်ကလေးခုလုပ်နေရသလိုဆိုတော့ကုသိုလ်ကံကအကျိုးပေးမဲ့အခွင့်ပါနေတဲ့သူဟာရှင်းကကုသိုလ်ကောင်းမှုသူနေသလိုဟုတ်လို့ခင်းနေတယ်ဒါမှမဟုတ်သူကပြုနေတဲ့ကုသိုလ်ပြုတဲ့အခါတုန်းကတွေ့ရကြုံရတယ်ဆိုတော့ဘုရားတည်နေတယ်ဆိုရင်ဘုရားတကဆိုရင်ဘုရားအာယုံခင်းပြီးတော့နေခုပြုနေသလိုပဲနေတဲ့ကြည်နူးနေလိုက်တာဘုရားအာယုံအာယုံပြုပြီးတော့ကြည်နူးနေတာမင်းရဲ့ကလေးများသက်သာမနိုင်တဲ့နိုင်နဲ့ပြုံးလို့မျက်လုံးမပွင့်တော့ပွင့်နေကြီးလို့ဖရာအာယုံပြုံးဟောအာယုံရှင်းနေတာအာယုံရှင်းနေသေကဏီနော်တချို့တော့လည်းပဲကိုယ်ပဲရမယ်ဘဝအဲဆိုတော့နတ်ကြီးတို့ဘာလို့ရောက်တော့မယ်ဆိုတော့နတ်ဘုံအကြောင်းအရာတွေနတ်ဗိမာန်သူရင်တွေပါလိစိတ်ထဲမှာဘုသူကြောင့်ဖြင့်ခုနကကံသွားကြောင့်ဖြစ်တာအကျိုးပေးတော့မယ်ကံတစ်ခုရဲ့အသွမ်းကြောင့်ဖြစ်နေခင်တာသူ့မျိုးရှိတယ်နော်ရှင်းတုံးကကုသိုလ်ပြုနေတဲ့သူဟာကုသိုလ်ပြုနေတာခုပြုနေသလိုပဲရှင်ဒါမှမဟုတ်အဲ့ဒီပြုတုံးကတွေ့ရကြုံရဖရာတို့ဘာတို့အာယုန်နဲ့ရှင်ဒါမှမဟုတ်ရောက်မဲ့ဘဝကအကြောင်းအရာကလေးတွေရှင်ဟောဒီသုံးမျိုးတစ်မျိုးမျိုးရှင်ဟောနှစ်မျိုးသုံးမျိုးလည်းလှည့်ပြီးတော့လဲရှင်တမျိုးနှမျိုးလဲလဲပြီးတော့တင်တယ်တမျိုးတည်းလဲတင်တယ်ခဏကလေးခဏကလေးပြီးမယ်တင်တယ်အနည်းဆုံးခဏလေးတင်တာတချို့စောစောကတင်ကြိုးတင်တယ်တချို့များရက်တော်တော်ကြာကြာကတင်ကြိုးတင်တယ်ပြီးတော့တချို့များကုသိုလ်ကောင်းတဲ့သူကသိကြစွာဘဝကောင်းကိုပြောင်းတော့မယ်လို့ဆိုရတဲ့သူကမိကလည်းပဲတကယ်နတ်သူဘာတွေရဲ့လုံဆောင်မှုကြောင့်လားအပန်းကောင်းလေးတွေကြာဘုန်းကြီးတို့တခါတော့ငါဟိုဓမ္မိကဥပဒကဆိုတာ
သူ့ကိုသတင်းတိလာနဲ့အမြဲနေတယ်သူရဲ့ဒီအဖို့အပေါင်းကလည်း900လောက်သူ့စကားနားထောင်နဲ့နောက်လိုက်ကလည်း900လောက်ပြီသူတော်ကောင်းနေနေကြတယ်သာသမီတွေကလည်းသူတော်ကောင်းသူကလည်းသူတော်ကောင်းဆုံးကနေကြတော့သံဃာတော်တွေကပြင်းရုပ်ပြီးတော့နေကြတယ်တရားတော်တွေဟောပြီးတော့ရုပ်ဖတ်နေကြတယ်သာသမီတွေကမလှမ်းမကန်းကနားလို့နေကြတယ်ဒီကတရားနာရင်လက်ခဏဖြစ်သွားတော့ဟိုနိဒသမောနိဒသမောဦးလို့ဆိုတော့ယဟန်တော်များကမိမိတို့ကိုတားတယ်ထင်တာနဲ့ရက်သွားတယ်သာသမီတွေကငိုကြတယ်ပြန်သူပြန်ပတိလဲလာပြီးတော့ဘာလို့ငိုကြတာလဲဟာအဖေအားတစ်လုံးတရားနာလို့မင်းရဲ့အဖေခုကြည့်ပါဦးကိုတော်ဒီနေကြပါဦးလို့တားတယ်ဟဲ့မဟုတ်ဘူးအာနင်းတော့မဟုတ်ပါဘူးငါကူတော်ရီမတားပါဘူးကူတော်ရီမတားပါဘူးဟိုမျက်ပြေကမျက်ရထားတွေကပပုရထားတင်မယ်ငါရထားတင်မယ်နဲ့ပြောနေကြလို့ဆိုတော့တော်တော်ချင်းချင်းစကားပြောလို့ရနေသေးတယ်။ဒါနဲ့ပါသမီတွေကမယုံပဲနဲ့ဟိုဒီကြောင်ကတန်းပြောတာထမားရဲ့လို့ဆိုတော့မဟုတ်ဘူးဟဲ့နင်တို့ပန်းကုန်းကုန်းညာဆန်းဆိုတော့ကိုမီလာများရှိမလားမသိဘူး။အထက်နှက်ပြေပြစ်လိုက်ဆိုတော့ဟိုသုတိတာနှက်ပြေယထာကိုကောင်းတယ်လို့ပြောကြတာနဲ့အဲ့ဒီပြစ်လိုက်တာသူတိတာနတ်ပြည်ရထားမှာချိန်တယ်။ဟောပန်းကုန်းချိန်နေတာတော့မြင်ရတဲ့တိပင်ဟာတော့မမြင်ရဘူး။ပြောပြောဆိုဆိုသူတိစိတ်ကြပြီးတော့ပฏิပန်တိစိတ်ပြောင်းသွားပြီးနတ်ရထားပုံပါသွားတာပဲ။ဒါတော့ကံဟာအနတ္တကတာနိအနတ္တဖြစ်တဲ့ယုံနံခန္ဓာဒီပြုအကုံတော့ကမ္မာနိကံတို့ဒီကံအတ္တနာအပေအတ္တတို့ခုသိသံဒီရောက်ကုန်တော့လတဏီလို့ဆိုတဲ့ယဟန်တပရဲ့စဉ်းစားချက်ဂျုံမကျဲပြေးသွားရောအနတ္တပြုပေမဲ့လို့သူများစီမရောက်ဘူးဒီယုတ်ဒီနံဒီခန္ဓာတဲကပြုတဲ့အနတ္တဟာဒီယုတ်ဒီနံဒီခန္ဓာတဲကပြုတဲ့ကံဟာဒီယုတ်ဒီနံဒီခန္ဓာတဲမှာပဲအကျိုးပေးပါတယ်ဥပမာတစ်ခုစဉ်းစားကြအောင်ဆိုမူတရားမနေ့တုန်းကတော်ဒီနေ့ဆိုပါမနေ့စောစောနွားတို့တပိတ်သာဝယ်ထားခဲ့နွားတို့တည်းငါသွားကြကြည့်လို့မင်းနွားတို့တပိတ်သာလောက်ငါ့ကိုချန်ထားလို့ကောင်းပြီခင်ဗျအေးအဲ့ဒီမှာနွားတို့ငါ့ကိုဟိတ်နွားတို့တပိတ်သူကသွားလို့ခကြီးလွန်လို့နောက်ဖက်ငါကြမှာဟဲ့မင်းရငါနွားတို့တပိတ်သာပြေးခွဲဆိုတော့ဟိုကနှုတ်ကျင်ဖြစ်နေပြီရောက်ကံဘာဒါနှုတ်ကျင်ဖြစ်နေပါမင်းလားငါမနေ့ကနွားတို့ဝယ်တာမဟုတ်ပါဘူးဒါဟာပါမဟုတ်ဘူးကွာမင်းမနေ့ကနွားနှုတ်ပြပါကွယ်ငါနှုတ်ခြင်းမလို့ခြင်းပါဘူးမဟုတ်ဟုတ်ဒီပါပါပဲခင်ဗျာဒါနဲ့ညင်းကုန်ပြီးတော့ယုံရောက်တော့ယုံကတေတေချာချာစိတ်စစ်ကြည့်တော့ခင်ဗျာရဲ့နှုတ်ခြင်းဟာခင်ဗျာနွားနှုတ်ပါပဲအချင်းအားလျော်စွာပြောင်းပြီးတော့နှုတ်ခြင်းဖြစ်သွားတာပါခင်ဗျာနွားနှုတ်ပါပဲလို့ယုံကသုံးဖြတ်လိုက်တော့မှသူကျဉ်းနှပ်ပြီးတော့နှောနှုတ်ခြင်းပဲသူယူသွားတယ်ဘယ်လိုပါပဲနွားတို့ဟာနွားတို့အချိန်နှုန်းကနွားတို့ဖြစ်ပေမဲ့သူ့တစဉ်တတန်းတဲ့တစ်ချိန်ကျရင်နှုတ်ကျင်ပဲဖြစ်မယ်။နွားတို့ဟာဒီပြင်ရေမဖြစ်မသွားပါဘူးနှုတ်ကျင်ပဲဖြစ်ပါမယ်။ဒါကြောင့်ဒီခန္ဓာကိုယ်ယုံနာအစုထဲမှာပြုတဲ့စေရနာဆိုတဲ့ယုံနံတစ်မျိုးဟာယုံနံထဲမှာပါတဲ့နံတစ်မျိုးဟာအကျိုးပေးလို့ရှိရင်ဒီယုံနာအစဉ်တည်းကဆံရယုံနာနဲ့ဆိုင်တဲ့အကျိုးကိုသာပေးမှာပဲ။အနတ္တပြုတဲ့ကံလည်းပဲဒီအနတ္တအနတ္တပြုတဲ့ကံလည်းပဲဒီအနတ္တဖြစ်တဲ့ယုံနံခန္ဓာတည်းမှာပဲကောင်းတာရောဆုတာရောခံစားရမယ်လို့ကိုယဟန်းကဒီလိုအပြောင်းလဲမသိတာနဲ့မို့လို့အတ္တမရှိရင်တော့ဘယ်နဲ့လဲဖြစ်ပြယုံနံတရားဘဒုကသွားပြီးတော့နောက်တစ်ချိန်ခံစားမှလဲလို့တန်တရားဖြစ်တာပါအဲ့ဒါခொနကပရိသန္တေကိုဘုန်းကြီးပြောပြောညွတ်ပြအောင်မယ်ဒီကနေ့ကြတော့ခုနကလိုအာယုံ3မျိုးတည်းက1မျိုးမျိုးကံသွမ်းကြောင့်ဖြစ်။ဘုန်းကြီးတို့အိမ်မက်မက်တဲ့အခါစဉ်းစားကြ။ဘာမှစိတ်မကူးပဲနဲ့။တခတရံစိတ်ကူးတာက1မျိုး၊အိယာကအိခဏီစိတ်ကူးစိတ်ကူးနေတာက1မျိုး။ညအိမ်မက်မက်လာတာက1မျိုး။အဲ့ဒါလို့ပေါ့လေဒီသူ့အသွမ်းနေအသွမ်းနေဆိုတဲ့ဥစ္စာဟာ1မျိုးစီ1မျိုးစီရှိတယ်။ဒါတော့ကံကလည်းပဲပေါ့လေ။ဒီကနေ့မှကုသိုလ်ကအကျိုးပေးခွင့်ပါတယ်ဆိုရင်ကိုကကုသိုလ်ကအကျိုးပေးခွင့်ဒါအောင်ဘေးကပတ်ဝန်းကျင်ကပန့်တယ်ဘုရားဘုဇောလို့ပရိတ်တရားတွေပါတယ်ယို့လို့ဒီလိုဆိုတော့ကုသိုလ်ကဘက်ကအားကောင်းတာလို့ကုသိုလ်ကအကျိုးပေးဖို့အခွင့်ရလာတယ် ဒီကနေ့ဘာပဲတက်ကြပြကြထိုးကြပုတ်ကြရိုက်ကြနှက်ကြနဲ့ဒီလိုနေတော့မှာပဲခုနကသေဖို့ရန်အချိန်ရောက်လာလို့မို့အာယုံထင်းလာတော့အကုသိုလ်ကံကအခွင့်ပါလာပြန်တယ်အဲ့ဒီအခါမှာအကုသိုလ်ကံအကျိုးပေးဖို့ရန်ခုနကအာယုံတွေထင်းလာပြန်တာပဲပြီးတော့တောင်ရဲ့အစွမ်းတတ္တိကတဲကောင်းတယ်အဲ့ဒီအချိန်မှာအဝိဇ္ဇာကလည်းဖုံးရဲ့ကံအာယုံကလည်းတစ်ခုခုထင်းလာရဲ့အဝိဇ္ဇာကလည်းဖုံးရဲ့တဏှာကလည်းထင်းလာတဲ့ဘဝကိုညွတ်ရဲ့တော့ဆန်းကြတဲ့ဒီစီဒေဂာနိဖြစ်နေတာအဝိဇ္ဇာကလည်းရမယ်ဘဝရဲ့အပြစ်တွေဘာမှမမြင်ဘူးအဝိဇ္ဇာမကုန်ခန်းသေးလို့တဏှာကလည်းရမယ်ဘဝကိုညွတ်ပြီးတော့နေတယ်တော့ဆန်းတာကအဲ့ဒီကမှအကုသိုလ်ကံတွေထင်းနေလို့မကောင်းတဲ့ဘဝရောက်ရမယ်ဆိုတဲ့တဏှာကအဲ့ဒီဘဝညွတ်ဘုန်းကြီးတို့ဆိုကြပါဆိုရဲ့ဥပမာကပင်လေထဲမှာပင်မပြက်ရောပင်မပြက်တော့ပေါ်လာတော့ရံတမ်းပြီးတော့တကယ်တည်းအဲဆွဲကြတာတယောက်မှာမိကျောင်းကြီးဒီနံပေါ်နေတော့အဲ့ဒီမိကျောင်းကြီးဟာမိကျောင်းကြီးမှသိရတဲ့အနယ်ကိုလှမ်းဆွဲလိုက်တာပဲဘာဖြစ်လို့မိကျောင်းကြီးကိုက်မှာကနောက်ပဲခုလောတော့စမြုပ်မှာကအရင်ပဲတော့မိကျောင်းကြီးနေပေမဲ့လို့မိကျောင်းလှမ်းဆွဲတာပဲအဲ့ဒီကဏ္ဍီမှာဒီယုံနာခန္ဓာတွေအကုန်လုံးအပိပတ်တဘဝကံအချင်းကုန်တော့မယ်ဆိုလို့ရှိရင်လာမယ့်အသိဘဝအတွက်မကောင်းတဲ့ဘဝမယ်လမ်းပြီးတော့တဏှာကညွတ်တာပဲအဝိဇ္ဇာကလည်းအပြစ်တွေဖုံးတာပဲတဏှာကလည်းညွတ်တာပဲကံကလည်းအဲ့ဒီမကောင်းတဲ့ဘဝလည်းအကျိုးပေးဖို့ရန်သူကအဆင်ပြေကောင်းတဲ့ဘဝဆိုတာတော့မပြောနဲ့တော့ကံကအဆင်ပြေကိုလိုက်ကျိုးပေးမှာဒါကြောင့်အဝိဇ္ဇာနုတရားပရိခိတေနအဝိဇ္ဇာနုတရားဒီခြံရန်အတော့တဏှာနုတရားမူလကေနာတဏှာနုတရားလင်ကြောင်းရင်ရှိသောသင်္ခါရေနာကုသိုလ်ကံအကုသိုလ်ကံဆိုတဲ့ပြုစီမံခဲ့တဲ့သင်္ခါရသည်ဇနိယမာနံဖြစ်စီရသောမာနတံစိတ်သည်ဥပ္ပိဇာမာနမေဝါဖြစ်လင်ဖြစ်ခြင်းပင်ပဋိဌာတိဘဝတပါး၌တည်လေတော့သတည်းဒီဘုန်းကြီးတို့လိုက်စားလာတဲ့သူတွေကအကြာကြီးလိုက်စားလာလို့သာယခုလို့ပြောနိုင်တာနော်ပိန်မွတ်နဲ့နဲတယ်ပိန်မွတ်နဲ့နဲဒီတော့ဖတ်ပြီးတော့စဉ်းစားကြအောင်ဆိုအာယုံတစ်ခုကခင်းလာဒီဘက်ဘဝကကံဖြစ်စေရေးကပြုထားတဲ့ကံဖြစ်စေပြုတော့ကကံဤအာယုံဖြစ်တဲ့ကမ္မနမိတ်ခေါ်တဲ့အာယုံဖြစ်စေနောက်ရမယ်ဂတိဆိုတဲ့ဂတိနမိတ်ဖြစ်စေအာယုံတစ်ခုခင်းလာတော့စိတ်ဟာအဲ့ဒီအာယုံဆွဲကန်ထားတယ်လို့ပဲဒီအာယုံမလွတ်တော့ဒီအာယုံကမပြောက်ခင်းသူတည်လဲသွားရောအာယုံကမပြောက်ဘူးသူတည်လဲသွားရောနောက်တာပဋိသင်္ဍာကအဲ့ဒီအာယုံဆွဲတာပဲဘုန်းကြီးတို့ဘာနဲ့တူတော့ဆိုတော့ဒီကံတစ်ခုကိုဟိုယူမြောင်းတစ်ခုကိုဟိုဘက်ကံဒီဘက်ကံကူးတဲ့သူဟာဒီဘက်ကဟိုအပေါ်ကကြာနေတဲ့ကျိုးတန်းကိုဆွဲပြီးတော့ဖွာကနေခုံပြီးဟိုဘက်ကံကူးလိုက်တယ်ဒီကျိုးကံရဲ့ဟိုဘက်ကံရောက်ခုလည်းပဲဒီသေကံဤသူရဲ့စိတ်အစဉ်ကခင်းလာတဲ့အာယုံကိုကံရက်မတို့ဘူးထပ်ပြီးတင်ထပ်ပြီးတင်ထပ်ပြီးတင်အဲ့ဒီအာယုံကိုကံရက်သူတိဒီအာယုံကိုကံရက်သေကံဤဖြစ်တဲ့စိတ်သောအစဉ်တွေဖြစ်ပြီးတော့သူတိဆိုတဲ့မြောင်းကြော်ပြီးတော့ဟိုကပဋိသင်္ဍေဆိုတာဒီအာယုံကံရက်ပဲပဋိသင်္ဍေသစ်ဖြစ်ပြန်တယ်တော်တော်ကောင်းတယ်တော်တော်ဆန်းတယ်တော်တော့ကောင်းတယ်အဲ့ဒီပဋိသင်္ဍေစိတ်ဟာအမျိုးမျိုးရှိတယ်ဘုန်းကြီးတို့အန္တဇပဋိသင်္ဍေတဲ့တချို့မှာကြက်များလို့ဥထဲမှာသွားဖြစ်ဒလာဘူးဇပဋိသင်္ဍေတဲ့တချို့မှာလူများလို့အများအားဖြင့်အမိရဲ့ဝမ်းနဲ့သားအိမ်မှာသွားဖြစ်ဒီပဋိသင်္ဍေစိတ်ဟာတချို့မှာတံတေရဇလို့ဆိုပြီးတော့ဟိုငါပုတ်ထဲမှာပဲအမေပဲအဖေမှမပါပဲနဲ့ဦးမွာလေးအဲငါလောက်ကလေးငါဘုတ်ထဲမှာလောက်ကလေးသွားဖြစ်တန်တေတစားပဲအမေအဖေမှမပါဘူးအမေအဖေပါလို့မွေးတဲ့လောက်ကတစ်မျိုးအမေအဖေမပါဘဲနဲ့ဖြစ်တဲ့လောက်ကတစ်မျိုးဒီငါဘုတ်ထဲမှာငပိထဲမှာသွားဖြစ်တယ်တခါတည်းပထမဆုံးအုတ်တာတို့ကိုအာနာပိတ်နဲ့နေကလေးအဲမပိကံလိုက်တယ်လို့ဆိုလို့ရှိရင်တော့တော်ကြဒီတဲ့ဦးကလေးပါလိကြာနေပြီ ဘယ်ဘုကမှာတန်နေလာပေးတာမဟုတ်ဘူးမပြီးသေးကလည်းတန်နေပေးတာမဟုတ်ဘူးကိုင်းအစွမ်းကြောင့်အဲ့ဒီဘုကလောက်ကလေးမပြီးသေးမှလာပြီးတော့ဖြစ်နေတယ်လာပြီးတော့ဆိုတော့ဘုကလာတာမဟုတ်ဘူးကိုင်းအစွမ်းပြည့်နေမှာအင်းသေးသေးကလေးကစပြီးတော့ဖြစ်နေမမြင်တော့တဲ့အနေကစပြီးတော့ဖြစ်တယ်အဲ့ဒါလောက်ကလေးဥပ္ပပပါတိကဥပ္ပပရိသန္တိဆိုတာကတော့တခါလဲသင်နေကြကြဘွားကနေသွားပြီးတော့ဖြစ်သွားပြီးတော့ဆိုတော့ဒီကသွားတာမဟုတ်ခုနကလိုပဲပဋိသင်္ဍိစိတ်အနေကတော့ခုနကလိုကြောင်းသွားတာဒီဘက်ကသုတိစိတ်ဟိုဘက်ကပဋိသင်္ဍိစိတ်သုတိစိတ်ကလည်းဖြစ်ပြည့်ရပဲပဋိသင်္ဍိစိတ်ကလည်းအသစ်ဖြစ်ရပဲအဲ့နတ်တွေဘာတွေဆိုတဲ့ဥစ္စာဟာအောက်ပိုင်းနတ်တွေကမိဘတွေပါတယ်ရှိပါတယ်ဟိုအထက်ပိုင်းနတ်တွေမှာဘယ်မိဘမှမရှိဘူးဒီလိုပဲဥပမာပဋိသင်္ဍိဆိုတဲ့အတိုင်းဘွားကနေဖြစ်တယ်သင်္ဍိစားချက်ဖြစ်တယ်ခုနကလိုကြောင်းတော့ခုနကလိုကြောင်းတာပဲသုတိပဋိသင်္ဍိခုနကအာယုံတစ်ခုခုနဲ့ကြောင်းလိုက်တာပဲသုတိပဋိသင်္ဍိပြီးတော့ဘုန်းကြီးတို့ကယခုနတ်တန်တရားဖြစ်နေတဲ့အိန္ဒကနတ်တန်တရားဖြစ်နေတာကဝမ်းနဲ့ဘက်နဲ့လှုပ်ပြီးတော့ဤနေနိုင်တော့လို့ဆိုတော့ပထမဆုံးပဋိသင်္ဍိသိသွားပြီးတော့ဖြစ်ကံဘလောက်ပတ္တိရှိသလဲလို့ဆိုတဲ့ဥစ္စာကိုလေဘုန်းကြီးပြောပြအောင်အမိဝမ်းတဲ့မှာဒီအမိကญาတိဥတုသွင်းများလဲပြန်ပြီးလို့ရက်တီးနေပြီပါရင်ကသင်ကျဲလို့မိဘနှစ်ပါးလဲပဲပျော်ပျော်ပါးပါးနဲ့ပုံထုံမိပြီဒီမှာရောက်မဲ့တတဝါတယောက်ခုနကသူတီးပြီးတော့ဒီပဋိသင်္ဍိစိတ်ဖြစ်မဲ့ဟိုတတဝါလို့ခေါ်နေတဲ့ပံမှုတိသစ္စာနယ်ကတတဝါလို့ခေါ်နေတဲ့ယုံနံအစဉ်ကဒီမှာဖြစ်ဖို့ရန်ကံအကျိုးပေးနေဖို့ရှေ့ရှုတယ်ဆိုရင်ဒီမှာလာပြီးတော့ပဋိသင်္ဍိစိတ်ဖြစ်ဒီလိုမှမဟုတ်မဖြစ်ပါဘူးဟိုမိဘနှစ်ပါးပြောလို့သေတာတွေပါရိပန်ခြင်းလို့ဒီလိုနေပေးမဲ့ဟိုကတတဝါတယောက်မပါရင်မဖြစ်ပါဘူးဟိုတခါတော့ကပါရှားဘယင်ဆိုမှတ်တယ်သူမိဘရဒုတိယမိဘရသာသမီမရလို့ကြွားပြရမယ်သာသမီရအောင်ကြိုးစားလိုက်တာသင်ဘယင်လည်းကြိုးစားမယ်မိဘရလည်းကြိုးစားမယ်ဆီကောင်းဝါကောင်းတွေလည်းပန်းရှင်းအောင်ဒါအိမ်ပန်းရှင်းအောင်မနဲ့ကြိုးစားမယ်အဲ့ဒါလောက်ကြိုးစားရတဲ့အဲ့ဒါရတနာမရပါဘူးဘုန်းကြီးတို့မြတ်စွာဘုရားရဲ့ဒီလက်ထက်မလည်းဒီလိုဝတ္ထုတွေရှိရှိကကျူးစားပါတဲ့ကဲနဲ့မရတဲ့ပုံကိုယ်တွေရှိတယ်။ပဟာရှိကအင်္ဂါနဘာမိဘများကလည်းအတူတူသတ်ချက်ကြတယ်။အဲပုဇာကလည်းဗအိမ်မှာတန်ရှင်းပြီးတော့နေတယ်။ဒါပြမဲ့လို့ပฏิတန်လေးကိုမရဘူး။သာသမိကိုမရဘူး။ဒါတော့ဟိုကံဟာဘလောက်တတ္တိရှိတာ။ကံကိုရှိမှာ။တချို့မိဘတွေမှာလေသာသမီရလိုက်တဲ့ကံကိုမပါလို့သာသမီဘလောက်စုတောင်းစုတောင်းမရဘူးဒီတုန်းကဘုရားလက်ထက်ကဗောဓိမင်းသားသူရဲ့မိဖုရားသာသမီလိုချင်လိုက်တာသူတို့နှစ်ယောက်သလုံးမြတ်စွာဘုရားနဲ့တကွယဟန်းတော်အရှင်မြတ်တွေဆွန်းဖုံးပေးပင့်တော်ငါတို့သာသမီရလို့ရှိရင်တော့မြတ်စွာဘုရားဒီအဝတ်နင်းမှာပဲလို့ဆိုပြီးလေကားကစပြီးတော့အဝတ်ပြူလေခင်းပြီးတော့သာသူကလည်းစိတ်ကဒီဒိဋ္ဌန်တာသာသမီရရင်မြတ်စွာဘုရားနင်းပါစေမြတ်စွာဘုရားလည်းဒီနေကားဥရောက်ရောသူကလည်းပဲကြွတော့ပါဘုရားနင်းနေခြင်းလိုက်တာမြတ်စွာဘုရားကသူစိတ်ဓာတ်ကိုတည်တော်မူတော့မနင်းတော်မူမူရပြီးတော့နေတော့မှဒီသီအာနန္ဒကယုံလိုက်ပါလို့ဆိုလို့အလုံးအခွင့်တွေယုံလိုက်ပြီးတော့ဘုရားရှင်ကိုရောမြတ်ဒီနတ်တော်ပေါ်ဆက်တယ်နန္ဒဘောတက်ပြီးတော့သူတို့မှာသာသမီရတတ်တဲ့ကံမပါဘူးရှင်းတော့ကဒီမီဘရားပဲအဲဒီမင်းသားပဲတဘဝတုန်းကသူတို့နှစ်ယောက်သမီးခင်မုန်းဖြစ်ကြတော့ဘောကုံတွေနဲ့သွားရကသင်္ဘောသူ့မို့လှေကြီးပြက်တာနဲ့ကျွန်းတကျွန်းရောက်သွားတော့ဒီသမီးခင်မုန်းနှစ်ယောက်ပဲငှက်ဥကလေးတွေငှက်ကလေးတွေလားငှက်ဥကလေးတွေလားသဘောတူပြုတ်ပြီးတော့စားခဲ့ကြတယ်အဲ့ဒီဟာကြောင့်အဲ့ဒီအကျိုးဟာဒီဘဝမှာအခွင့်သားနေလို့မို့သူတို့နှစ်ယောက်ဘယ်လိုပဲကျူးစားတော့လည်းပဲသာသမီမရတော့ဘူးကံဘလောက်တန်ကျူအဲ့ဒီကံဟာမြတ်စွာဘုရားရှင်ကိုရောမြတ်သားသင်္ကြန်ရှိတော်မူဘူးဆိုလို့ချင်းတောင်တွေးနတ်တွေးတောင်ပြောမြောက်ပြောစဉ်းစားကိုညံ့မှာပေါ့ဒါကြောင့်ကံဟာအမတန်တတ္တိရှိတယ်နော် တော့အမိဝမ်းနဲ့မှာခொနကအကြောင်း၃ပါးညီညွတ်တော့ပฏิပန်လေးဆိုတဲ့အရာဝတ္ထုကသိကြည်မကဘူးပฏิပန်လေးဝိညာဉ်ရဲ့အဲ့ဒီဝိညာဉ်နဲ့တွဲပဲဖြစ်တဲ့ဘုန်းကြီးတို့သေရသိဆိုတဲ့ဖာတာတို့ဝေဒနာတို့သင်ညာတို့စေရနာတို့ဆိုတဲ့အဲ့ဒီသေရသိတွေအားလုံး30လောက်30ကျော်လောက်ရှိတယ်ပฏิပန်လေးဝိညာဉ်ရဲ့အဲ့ဒီသေရသိတွေ30ကျော်လောက်ရဲ့အဲ့ဒီသေရသိ30ကျော်လောက်ရဲ့ပြီးတော့ကံ့ကြောင်ဖြစ်တဲ့ယုတ်ကလေးယုတ်မှုယုတ်ကလကလေးမနေ့ကပြောတဲ့ကလစီးဆိုတဲ့ယုတ်တစ်ခုတစ်ခု10မျိုးလောက်ရှိအဲ့ဒီ10မျိုးလောက်စုနေတဲ့ယုတ်ကလကလေး30လောက်ကတခါတည်းဖြစ်ဗျအမေရဲ့သွေးလည်းမဟုတ်ဘူးအဲ့ဒီယုတ်ကလအဖေရဲ့သွေးလည်းမဟုတ်ဘူးအမေအဖေရဲ့သွေးကတော့ဘယ်သဘောရှိတုံးလို့ဆိုတော့ကဘုန်းကြီးတို့ဟိုတုပ်ပင်ပိုက်တဲ့ဆိုပါတော့တရားပင်ပိုက်တဲ့ဆိုရင်ကျွညုံကလေးပါရမြေကလေးပါရအဲ့ဒီကျွညုံတဲမှာတရက်ပင်သက်ရကလေးမိဘများရဲ့သွေးသားကတော့အဲ့ဒီကျွညုံသဘောမျိုးခန္ဓာကိုယ်ကလေးစတည်တဲ့အချိန်တုန်းကမိဘရဲ့သွေးသားမဟုတ်ပါဘူးမိဘရဲ့သွေးသားဟာကျွညုံသဘောပဲကံကြောင့်ခொနဲ့ကယုတ်ကလ30ရဲ့ဝိညာဉ်ရဲ့30ကျော်လောက်ဖြစ်တဲ့စေတသိက်တွေရဲ့စုပေါင်းပြီးတော့ပฏิပန်နေဆိုတဲ့ဒီယုံနံခန္ဓာကလေးစတည်တယ်ဘယ်မှာအတ္တပါမလဲဘယ်မှာမှအတ္တမပါဘူးဖြစ်ပြက်ပဲဖြစ်ပြက်ပဲဒါတော့လူကြီးကဘယ်တော့အတင်မှားနေတုန်းလို့ဆိုတော့ပထမဆုံးဖြစ်တဲ့အဲ့ဒီယုတ်ကလကလေးဘုန်းကြီးတို့ကလလယေကြည်ခေါ်တယ်အဲ့ဒီကလလယေကြည်ကလေးကိုမိဘတို့ရဲ့သွေးသားအဘေးကဘာမှမပါဘူးဘယ်ကံနဲ့မှမဆိုင်ဘူးမိဘတို့ရဲ့သွေးသားလို့ပါရင်ခொနကဟိုရှင်မရင်ဟာသူတို့သွေးသားတွေတည်တယ်အမတန်ကျူးစားတာပဲမဟုတ်ဘူးလားဘာဖြစ်လို့ပฏิပန်ပြီးမရသလဲသူတို့စဉ်းစားကြည့်ပါတပံအဲ့ဒီမိဘတို့ရဲ့သွေးသားပဲသူ့ရဲ့သားနဲ့ဆိုပါတော့အားချင်းပါချင်းသူ့ရဲ့သားနဲ့ဘာဖြစ်လို့ယုတ်ကလတစ်ခုမတော့ကအဲ့တော့ပฏิပန်တွေအဲဝိညာဉ်နဲ့သိစေတဲ့သိတဲ့သူ့မတော့ကအဲမိမဖြစ်ဖို့ရအခြေခံဖြစ်နေတယ်လေဟုတ်တယ်လို့မတော့ယောက်ျားတက်ဝေရအခြေခံဖြစ်နေတယ်လေအမိဖရဲ့သွေးသားလို့သူတို့ကထင်နေတာဟောဘုန်းကြီးတို့အဲ့ဒီယုတ်ကလအထဲမှာ30တဲကယုတ်ကလ3ခုတဲကတစ်ခုကို10ခုပါတယ်ယုတ်ကလ3ခုတဲကမိမဖြစ်မဲ့သူမှာအဲ့ဒီအချိန်မှာပဲအဋ္ဌိဘာဝယုတ်ကလဘာမိပါသွေးသားမှာမဟုတ်ဘူးယောက်ျားဖြစ်မဲ့သူမှာအဲ့ဒီပฏิတန်တွေစတဲ့ပထမဆုံးသိတဲ့ခဏအချိန်မှာပုရိသဘာဝယုတ်ကလခန္ဓာကိုဖြစ်မဲ့ကာယဝတ်ဘာကာယတတကကလပြီးတော့စိတ်ရဲ့မိဖို့ရန်ဖြစ်တဲ့ဟရိယဝတ္ထုဒီသုံးကလပဲရှိတယ်ဟရိယစိတ်မိဖို့ရန်ဟရိယဝတ္ထုဆိုတဲ့ယုတ်ကလတစ်မျိုးခန္ဓာကိုကျေပွားပြီးတော့သွားဖို့ရန်ကာယတတကဆိုတဲ့ယုတ်ကလတစ်မျိုးမိမ့်မှဖြစ်မှာဖြင့်မိမ့်မှဖြစ်ဖို့ရန်မျိုးစေ့ဖြစ်တဲ့အဋ္ဌိဘာဝယုတ်ကလတစ်မျိုးဒါမှမဟုတ်ယောက်ျားဖြစ်မယ်ဆိုရင်ပုရိသဘာဝယုတ်ကလတမျိုးဟောဒီယုတ်ကလ3စီကလ3စီယုတ်30ခொနကစိတ်စေတသိအဲ့ဒါပထမဆုံးစတည်တာပဲဒါကိုကလလယေကြည်လို့ခေါ်တယ်ကံသွန်းကြောင့်အဲတပည့်တော်ဒီစိတ်ယောဘာယောစေတသိယောအမေဝမ်းနဲ့သွားဖြစ်တယ်ဆိုတာတပည့်တော်မယုံနိုင်ဘူးပြောကြစမ်းပါတပည့်တော်နားလဲမလဲဘူးယုံလဲမယုံနိုင်ဘူးကောင်းပြီအမေဝမ်းနဲ့ဖြစ်တာကိုမယုံတိုင်လို့ရှိရင်ယခုလောလောဆယ်ဖြစ်နေတဲ့စိတ်တွေကိုမောင်သေးစားကြည့်ပါလို့ဘုန်းကြီးကပြန်မေးရှင်တယ်ခုလောလောဆယ်ဖြစ်နေတယ်ဆိုတော့ယခုပတာရလည်းဝန်းထဲမှာရှိတယ်မျက်စိထဲမှာရှိတယ်အပြင်ဘက်ကရူပါယုံလည်းရှိတယ်အယောင်အလင်းလည်းရှိတယ်နှလုံးလည်းသွင်းတယ်ဆိုလို့ယခုဝိညာဉ်မြင်စိတ်ဖြစ်တယ်အဲ့ဒီမြင်စိတ်ဘယ်ကလာတယ်လဲဒီမျက်စီထဲမှာငကိုတို့ကစိတ်တွေပုံပြီးတော့နေသလားအဲ့ဒီမြင်ပြီးတော့အဲ့ဒီသက္ကုဝိညာဉ်စိတ်ကဘယ်မှာရောက်ပြီးတော့ဘယ်မှာစုနေတယ်လဲမျက်စီရဲ့ဘေးမှာစုနေသလားအဲ့ဒီဟာလေးလက်တွေကလေးလက်တွေကလေးမျက်စီနဲ့မြင်တဲ့စိတ်တစ်ခုပဲစဉ်းစားကြည့်စမ်းပါဘုန်းကြီးတို့ဘယ်နဲ့ပြောတော့ အတ္တနာတောအာယံတိပင်္ဂါကိသံတေယတတနံအတ္တနာတောမမြင်ကွယ်ရာမှာအာယံတိဘွားကနေဖြစ်ပေါ်၍လာကြကုန်၏ပင်္ဂါချုပ်ပြကြကုန်သည်သို့အတ္တနာမမြင်ကွယ်ရာသို့ယံတိရောက်ကြလေကုန်၏မျက်စိရဲ့တောင်ထဲမှာငကူကလည်းသူ့နေတာမရှိဘူးမြင်ပြီးတော့လည်းတစ်ဖက်တောင်ထဲမှာသူ့နေတာမရှိဘူးအကြောင်းပြည်ဆုံးလို့ချင်းယုံကနေတက်ခုဝิญဉ်စိတ်ဖြစ်ယုံကနေချုပ်အတန်ကြားတဲ့ကံယုံကနေပေါ်တာဝิญဉ်စိတ်ဖြစ်ယုံကနေချုပ်ဘယ်မှာမှသူ့ပြီးဆောင်ပြီးဘယ်မှမရှိဘူးအနုပ္ပန္နာဥပိသန္တိဥပ္ပန္နာပြီးနိရုဒ္ဓရေနေသနဝဝအသင်္ကာရာဝိနာတတသမှုပမံသင်္ကာရာယုံနာသင်္ကာရာတရားတို့သည်အနုပ္ပနာဝါသူပြီးဆောင်ပြီးဖြစ်ပြီးမဟုတ်ကုန်ပဲသာလျှင်ဥပ္ပေသံဒီအကြောင်းအားလျော်စွာယုတ်တည်းရဲ့ဖြစ်ပေါ်၍လာကြကုန်၏ဥပ္ပနာပြီးဖြစ်ကုန်ပြီးပြန်တော်လီနေရုစရေချက်တပြုံယုတ်တည်းရဲ့ချုပ်ပြကြလီကုန်၏နေတနဝါဝအမြဲဖြစ်လျက်အသစ်ဆက်ဆက်တို့ကြီးသာကြီးအဟောင်းတစ်ခုမှမရှိဘူးဖြစ်ပြီးသားကထပ်ဖြစ်တာမရှိဘူးဖြစ်ပြီးသားကျောင်းနောက်တာဖြစ်ဖြစ်ပြီးသားကျောင်းနောက်တာဖြစ်ဖြစ်ပြီးသားတက်ဖြစ်တာမို့အစ်စ်အစ်စ်ကြီးပဲဝိနာတတသမုပမာဆောင်ယူဆောင်ွယ်တီမှုတွဲကြောင်းပေါ်ထွက်ဖြေဟန်ဆောင်နာမင်းအလားတူလာလီကုန်တည်းဒီအာအာအရှင်မင်းဆောင်ပြင်သာဆောင်တီးဖို့ဒုလက်ခကလေးလက်ကြည့်သာလူကပယောဂါဆိုင်လဲလို့တီးလိုက်အတန်ထွက်ကြောက်သွားအတန်ပင်နာကလာတော့ကြောက်ကြည့်ကြောက်ကြည့်ကြောက်ကြည့်ဒီဒုက္ခကလာဒီအတန်ဟာဟိုစောင်းွက်တဲ့ကလာဒီအတန်ဟာကြောက်ကြည့်ကြောက်ကြည့်အတန်ပြီးတော့ဘယ်ကြောက်သွားတော့ဘယ်နာမလဲပဲစောင်းွက်တဲ့ကြောက်ဘယ်နာကနေမရှိဘူးဝိနာတတသမှုပမာစောင်းကြုံစောင်းွက်တီးမှုအတွက်ကြောင်ပေါ်တဲ့ဖြေဟန်းဆောင်တာနဲ့အလားတူကြလေကုန်ကြီးဒီလိုပဲတော့ဖြစ်ပြပါလို့ပြောတာပြီးတော့လက်ကြည့်မသေးသေးပဲနဲ့လက်ကြည့်ပြတဲ့စက္ကူဝိညာဉ်ကလေးဟာတန်ကြောင်ဖြစ်လာတဲ့ဥစ္စာကိုဘယ်ကဖြစ်တယ်လဲလို့အပင်တို့ကြာလို့မှမရပဲနဲ့ဘာဖြစ်လို့ပဋိသင်္ဍေသိပ်ပြမှဘယ်ကဖြစ်လာတယ်လဲအမေဝမ်းထဲမှာဒီမျက်စိနဲ့ဘယ်ကဖြစ်လာတယ်လဲနဲ့ဘာထူးသေးသလဲဒါကြောင့်အကြောင်းရှိလာလို့ရှိရင်အကျိုးပေါ်တာဘောလို့ကုသလကုသလံကမ္မံကုသိုလ်ကံအကုသိုလ်ကံမိဝိပါကနာအကျိုးဝိပဲလို့ခေါ်တဲ့ကုပဋိသင်္ဍေဝိညာဉ်ကစာ၍အကျိုးဝိပဲလို့ခေါ်တဲ့သိစေတသိတရားတို့အလကောင်ကတ္တဒါသရူပနာံကတ္တဒါယုတ်ကမ္မဇယုတ်လို့ခေါ်တဲ့ခொနကယုတ်ကလ၃စီစတဲ့ယုတ်တရားတို့အလကောင်ကမ္မပစ္စေနာကမ္မပစ္စယတ္တိပင်ပစ္စယဥပါကာရကောကျေစုပြုနိုင်ပြီဟောဒီဖြစ်၏တို့ဘုရားရှင်ကိုယ်တော်မြတ်ကပေးကောင်းတာဘုရားရှင်ကိုယ်တော်မြတ်တာမပွင့်လို့ချင်းဘယ်ပြဿနာဘယ်သူမှဖြေလို့မရတဲ့ပြဿနာဒါကြောင့်ကံကြောင့်အမိဝမ်းနဲ့ရောက်သွားတယ်ကလရည်ကြီးပထမကလလာဟောတိကလလာဟောတိအဘူဒံခொနှစ်ရက်လောက်ကြာတော့ခொနှစ်ကရည်ကြီးကလေးဟာအမြုပ်ဖြစ်သွားတယ်ဒီအသည့်အမေအပင်နဲ့ဆိုင်တယ်လို့မဆိုသေးနဲ့အမြုပ်ဖြစ်သွားနောက်ခொနှစ်ရက်လောက်ကြာ၁၄ရက်လောက်ကြာတော့အဘူဒာဇာယတိပိပိဟိုအသတ္တကလေးပျော့စီစီကလေးဖြစ်လာတယ်ဒီခန္ဓာကိုယ်လေးကအသတ္တကလေးပျော့စီစီဖြစ်လာတယ်အဲ့ဒီခါကျတော့ဘယ်လိုဖြစ်နေတုန်းလို့ဆိုတော့အမေကစားလိုက်တဲ့အစာကြီးဟိုယုတ်ကလာချင်းဆဲပြီးတော့အမေစားလိုက်တဲ့အစာကခொနကသားအိမ်ထဲမှာဆဲပြီးတော့ကလေးရဲ့ခொနကသားသားဒီပျော့ပျော့ကလေးမှာလူးတယ်ကိုဆက်တယ်ဆက်မိတယ်လူးတယ်အဲ့လိုအဲ့ဒီတည်းကနည်းနည်းကလေးအစာရုပ်ကြီးရတယ်အမေအစာအမေစားတဲ့အစာကလေးနည်းနည်းရတယ်အမေရဲ့သူ့ပါကလည်းဒီသူ့ရဲ့နေရာဖြစ်တဲ့ဟိုခொနကရှင့်ညုံလို့ဖြစ်နေတော့အမေရဲ့သူ့ပါဓာတ်ကလည်းကူးနေတယ်အဖေရဲ့ခொနကဟိုသူ့ပါဓာတ်ကလည်းအမိသားအိမ်ထဲမှာရှိတော့အဖေရဲ့သူ့ပါဓာတ်ကလည်းကူးနေတယ်ဒီလောက်ကြတော့ကူးကူးအားရှိသွားပြီသောသောကဟိုကလလရေးကြည့်တော့ငါတော့စိတ်ကူးအားမတင်တော့မကူးဘူးတော့မဆိုလို့နည်းနည်းတော့ကူးမယ်ကူးမယ်လို့ဟိုခொနကနှစ်ပတ်တားဟာခொနရဲ့နှစ်ပတ်လောက်ရောက်တော့တော်တော်ကိုကူးတာလေဒါကြောင့်အဖေနဲ့ရုပ်တူတယ်တချို့ကအမေနဲ့ရုပ်တူတယ်အဲ့ဒီအကူးလေးရှိတယ်ဟိုပထမဖြစ်တော့ငါအမေအဖေနဲ့မဆိုင်ပါဘူးရှင်ညွန်တဘောပဲရှိတယ် နောက်တော့ယုတ်ကလကဒီလိုနည်းနည်းလေးကြည့်တော့ဒီထဲမှာနေရတော့အမေသွေးသားကလေးတွေကလည်းဆက်တယ်အဖေသွေးသားကလေးတွေကလည်းဆက်တယ်ဆက်တော့အဲ့ဒီသွေးသားကလေးတွေကဆက်တာနဲ့မို့အဖေယုတ်နဲ့ခတ်ချင်းချင်းအမေယုတ်နဲ့ခတ်ချင်းချင်းငွေလာတဲ့အခါကျတော့အဲ့လိုဖြစ်လာအဲ့လိုသာဖြစ်လာတာအမေကအဖေကသားကလေးငွေကျင်တဲ့ဥစ္စာသမီးငွေပါတတ်နိုင်တယ်ပါတတ်နိုင်တယ်အဖေအမေရဲ့သွေးသားဆက်တာသာမှန်တယ်ခုနကအရင်ကငါမဟုတ်အမေပင်မဟုတ်ဘူးအမေပင်ရဲ့ကိစ္စမဟုတ်ဘူးအဲ့ဒီဆက်တဲ့ဥစ္စာကိုဘုန်းကြီးတို့ကဗာပြောလို့ဆိုတော့ဥဒုဇယုံဥဒုအငွေ့ပြန်ဆက်ပြီးတော့အဲ့ဒီယုတ်ဒီကကလေးထဲမှာပါလာတယ်ဥဒုဇယုံပထမတီတာကကမ္မဇယုံဒါကြောင့်ငွေလာတဲ့အခါကျတော့တချို့ကအမေအဖေလောက်အကြီးအကျဉ်းမရှိဘူးစိတ်နေစိတ်ညံ့ကံညံ့လို့တချို့ကအမေဖေတဲ့စိတ်နေစိတ်ညံ့လာတယ်တန်းကြီးလို့အဲဒီအမှောင်မွေးနှစ်ယောက်တောင်မှဒီသွေးဒီသားနဲ့အတူတူမွေးတဲ့အမှောင်မွေးနှစ်ယောက်တောင်မှတစ်ယောက်ကညံ့ထက်တယ်တစ်ယောက်ကညံ့မထက်ဘူးတစ်ချိန်တည်းပဋိသင်္ဍေတည်တဲ့အမှောင်မွေးနှစ်ယောက်တစ်ယောက်ကမိန်းမဖြစ်တယ်တစ်ယောက်ကယောက်ျားဖြစ်တယ်ဒီသားအိမ်ထဲမှာအတူတူနေခဲ့တာကခဏကဘုန်းကြီးပြောတယ်ပฏิတန်တယ်ဝိညာဉ်နဲ့ယုတ်ကလ၃တိဖြစ်တော့ကိုယ်ကကွဲလာပြီ။ဒါကြောင့်တယောက်ကမိန်းမတယောက်ကယောက်ျားယောက်ျားကြီးနှစ်ယောက်ဖြစ်တော့တယောက်ကညံကောင်းတယ်စိတ်ကောင်းတယ်သဘောကောင်းတယ်တယောက်ကစိတ်နဲ့နဲ့ယုတ်မာတယ်ညံကလေးတယ်ယုတ်နဲ့တည်းပြီးတော့မကောင်းဘူးအသာအသွေးအသေးအသားညံတာမှန်မှတူတာစိတ်မကောင်းအဲ့လိုကွာလာတယ်အဲ့ဒါငကုမူလကလ၃တိကလေးကကွာနေတာအကျိုးပေးတဲ့ဘုရားကကံကိုကကွာနေတာကလသုံးစီကိုကလည်းကွာနေပြီတတ်ပြီချင်းဒါနဲ့မလို့မွေးလာလို့ဒီဘက်ကြတော့အကျိုးပေးခြင်းနဲ့တယောက်နဲ့တယောက်မတူဘူးသေခြင်းနဲ့တယောက်နဲ့တယောက်မတူဘူးတခါတခါသတင်းစာတွေဘာတွေကယုတ်ကလေးတူလိုက်တာစိတ်တွေလည်းတူတယ်တယောက်ဖြားတော့ဖြားတယ်ဟုတ်တယ်အဲ့ဒီဥဒ္ဒဇယုတ်တွေကလည်းဘာလာတယ်အမေရဲ့သွေးသားတွေကလည်းဘာလာတယ်အဲ့လောက်တော့တူခြင်းတူလိုက်မယ်ညံခြင်းမတူပါဘူးကံခြင်းမတူပါဘူးအကျိုးပေးခြင်းမတူပါဘူးအတူတင်းလောက်တော့တူပါတယ်။ဘာလို့လဲဆိုတော့အမေရဲ့အဖေရဲ့သွေးသားတွေကတက်ဆက်ပြီးတော့လာတယ်။စားတာတောက်တာတွေကတမျိုးတည်းစားကြတောက်ကြတယ်။နေတဲ့ဥတုကအတူတူနေကြတယ်ဆိုတော့ဖြားတာအတူတူဖြားမယ်၊နာတာအတူတူနာမယ်။အဲလိုသတိအပြည့်တော့တူနိုင်ပါတယ်။အတွင်းတဏ္ဍာကညာကြီးညံသွားခြင်းကတော့ဘယ်နည်းနဲ့မှမတူနိုင်ပါဘူး။ဒါကြောင့်အမေဝမ်းထဲမှာဘယ်နဲ့လှုပ်ပြီးတော့နေတယ်လဲလို့အိနကနတ်ကပြောတယ်တချင်းကြီးကံကဘလောက်တတ်ပြီးရှိတော့ပြီးတော့တချင်းကြီးကလေးကြီးနေတာအချင်းကိုရာလို့ငရုပ်ပြီးတဲ့ကဘူဟာငရုပ်ဒီအဘူကိုကြောက်เสียရှိသေးသလားအချင်းကိုရာလို့အဲ့ဒီဟာတွေအကြောင်းပြုပြီးတဲ့ကာလလေဒီခொနဲ့ကဣန္ဒကနယုံမသံမြဖြစ်တာလည်းပဲယခုမွေးဖွားသည့်အသည့်ကြောက်ပြီးတော့စဉ်းစားလို့ရှင်အမိဝမ်းထဲမှာတည်နေနိုင်ပါတယ်အေးတော့ငါကံကလည်းပဲတခြားသွားပြီးတော့ညွန်မပေးပါဘူးဒီကံမှာရှိတဲ့ယုံနံခန္ဓာအပြင်မှာပဲဒီကံတွေကကျူပေးရပါတယ်။ဒါကြောင့်ဒီပြောခဲ့တဲ့တရားတွေကိုအလုံးသတိထားပြီးတကလားတဏ္ဍမာနဒိဋ္ဌိတို့မကြည့်ကြနဲ့။တဏ္ဍာကြီးတဲ့ကိစ္စရောက်လာလို့ရှင်ယုံနံတွေအနိစ္စတွေနော်အနတ္တတွေတဏ္ဍာနဲ့ငါနဲ့တွဲလန်းတာမကောင်းပါဘူးလို့အဲလိုနှလုံးသွင်းပြီးတကလားဒီတရားနဲ့နှလုံးသွင်းပြီးတော့တဏ္ဍာလွန်ကဲလာလို့ရှိရင်ဖြေဖြောက်လိုက်ကြပါ။မငါဆိုတဲ့မမာနလွန်ကဲလာလို့ရှိရင်ဖြေဖြောက်လိုက်ကြပါ။အတွင်းတဏ္ဍာမအတ္တလည်းမရှိပါဘူးတဏ္ဍာမာနဒိဋ္ဌိနည်းနဲ့မသွဲနိုင်ပါဘူးဒါကြောင့်ကံကိုတော့ကျူးစာပြီးတကလာကံကောင်းတွေကိုနိဗ္ဗာန်အတိကျေးဇူးပြုအောင်ပြုကြပါအဲလိုပြုဝေယံဒီအနတ္တလက္ခဏာတို့နာရကျအနတ္တလက္ခဏာတို့ဟာပညာနဲ့ဆင်ညာမှုတို့သရတရားသိမ့်မတက်ပေမဲ့အတိညာသိတဲ့ဓာတ်ထောက်တော်ကိုငါတို့ဒီအနတ္တလက္ခဏာတို့ကိုနာရတော့အပြင်အတိညာကြည့်ကြပြီးတကလာကောင်းတဲ့ကံတွေကိုနိဗ္ဗာန်အတိပြုမယ်ဂုံပကာသနာကံတွေကိုငါမပြုဘူးအကုသိုလ်ကံတွေကိုချောင်ကြမယ်လို့အဲ့လိုလုံးတွင်းပြီးတကလားမာမာနဖြစ်เสียရှိလို့ချင်း။အိုးအနတ္တတွေပါမာမာနဖြစ်ရမလဲ။တဏှာလောဘပြင်းပြင်းထန်ထန်ဖြစ်เสียရှိလို့ချင်း။အိုးယုံနံခန္ဓာတွေရာအနိစ္စတွေဘာလို့တဏှာလောဘဖြစ်ရမလဲ။အဲ့လိုနှလုံးတွင်းပြီးတကလားတဏှာမာနအတ္တိတို့ကိုပယ်ရှားပြီးတော့နိဗ္ဗာန်ရောက်ကြောင်းကောင်းမှုပါရမီကိုသာကိုကြည်ကိုငါယူစား၍အားထုတ်နိုင်ကြစေကုန်တည
်း။
ဘုန်းကြီးတို့အပားကလေးတစ်ခုရှိနေသေးတယ်ဘုရားကိုယုံကြည်တယ်ဆိုပေမဲ့လို့အစွဲကလေးတစ်ခုက ဘုရားမပွင့်တဲ့အခါတုန်းကသွဲနေတဲ့အသွဲကလေးရှိတယ်အများစုမှရှိဟိုမရှိဘူးဆိုတဲ့သူကလည်းဘာမှမသိလို့မရှိတာဒီနားမလည်လို့မရှိတာဘုန်းကြီးကလေးတုန်းကသင်တယ်ကျောင်းမနေသေးဘူးဆိုတော့၄နှစ်သားလောက်သင်တယ်၄နှစ်သားလောက်မှာနေ့လေတနေ့ပြင်းတယ်ကိုကစားစရာလည်းမရှိဘာလည်းမရှိပြင်းတော့ပဒင်းမောက်ကနေပြီးတော့အိမ်ရဲ့အရှိတ်ဘက်ကမကြီးပင်ကိုကြည့်ပြီးတော့လူဖြစ်ရတာမကောင်းဘူးဘာဖြစ်လို့လဲပြင်းတယ်ဘာစားခြင်းညာစားခြင်းလဲချုပ်တဲ့တာကလေးလုံးကဘုန်းကြီးစဉ်းစားတာနော်ဟိုမကြီးပင်ကမကြီးရွက်တယ်မကြီးသီးတွေကပြင်းလည်းမပြင်းဘူးဘာစားခြင်းညာစားခြင်းလဲမရှိဘူးဘုန်းကြီးကဘယ်လိုဖြစ်နေတော့ဆိုတော့မကြီးရွက်တယ်မှာအသက်ရှိတယ်လို့ဒီလိုဘုန်းကြီးမှာဖြစ်နေတယ်ကလေးကလေးတို့ကမကြီးပင်ကြီးကအမေကြီးပဲဒီမကြီးရွက်တယ်မကြီးသီးတွေကသာသမီတွေသူတို့လည်းအသက်ရှိတယ်ထင်တာတော့မဟုတ်တာမဟုတ်တာကလေးတို့ကဘုန်းကြီးကတွေးနေတယ်ဒါဖြင့်ကိုဒီမကြီးရွက်ထဲမှာအသက်တွေဟာဘယ်လိုအကြောင်းအလဲဖြစ်တုံးလို့ဆိုတော့လူတွေကမကြီးရွက်တွေကိုစားကြတယ်အဲ့ဒီမကြီးရွက်တွေစားတော့မကြီးရွက်ထဲမှာရှိတဲ့အသက်တွေကလူဝန်းထဲမှာရောက်သွားတယ်ဘုန်းကြီးကလေးကလေးအဲလူဝန်းထဲမှာရောက်သွားတော့ဒီအသက်တွေကလူအသက်ထဲမှာရောပြီးတော့ဉာဏ်ရောတခါတချို့မကြီးရွက်တွေကကျွေကျပြီးတော့ကရေကြီးထဲမှာရောက်သွားတယ်ရောက်သွားတော့ကိုမကြီးရွက်တွေခြောက်သွားတယ်ဆိုရင်ပြီးတာပဲပြီးတော့အသက်ကလေးတွေဘယ်ရောက်သွားတုန်းလို့ဆိုတော့ရေကြီးထဲမှာနေပြီးတော့နောက်အဲမြက်ပင်တို့ဘာတို့ဘာတို့ထဲမှာဒီအသက်ကလေးတွေသာပြန်ရောနောက်ကိုအဲ့ဒီမြက်တွေဘာတွေကိုနွားတွေကစားပြန်တော့နွားတွေရဲ့ဝန်းထဲမှာဒီအသက်ကလေးတွေရောက်သွားပြန်ရောအသက်ပဲအသက်ပဲအဲဘုန်းကြီးတွေခြားခြားကိုဒီကလေးကလေးကစဉ်းစားနေတာအဲ့ဒီနွားတွေလည်းရောက်သွားတယ်အသက်တွေကတချို့လည်းနွားကလေးတွေဖြစ်လာတယ်လူဝန်းထဲရောက်သွားတယ်အသက်တွေကတချို့လည်းလူကလေးတွေဖြစ်လာတယ်အဲပရိသဝါနဲ့မာဒီတို့ပြောင်းပြီးတော့နေကြတာပဲဘုန်းကြီးငယ်ငယ်တို့ကပြီးတော့အသက်ဆိုတဲ့အရာဝတ္ထုကရှိတယ်ကိုဘုန်းကြီးကသင်နေတယ်ခုတော့တခါတော့ကြတော့အလုံးပရိသတ်တွေကတော့ဝန်းထဲမှာအသက်ရှိတယ်လို့သင်နေတယ်လူထဲမှာသာအသက်ရှိတယ်လို့သင်တယ်ဘုန်းကြီးကအလုံးစိမ့်စိမ့်ဆိုဆိုမှန်မမြအသက်ရှိတယ်ဒါဖြင့်ဘုန်းကြီးကအပူတက်တဲ့တွေးလာလားလို့ဆိုတော့စာထဲမှာဒီဝသင်္ကြီနောဟိမနုဿာဒုက္ခသမိန်မနုဿာလူတို့သည်ဒုက္ခသမိန်သစ်ပင်တဲ့၌ဒုက္ခသမိန်သစ်ပင်အပေါ်၌ဒီဝသင်္ကြီနောအသက်ကောင်းဟူ၍အထင်ရှိနေကြကုန်၏တဲ့ဟောတရားတော်ကဒါကြောင့်ဘုန်းကြီးတွေဝါထင်းများကြတဲ့ဟိုကွာဒီပါသွားလို့ရှိရင်ဟိုထိန်းသူနိုင်ငံကထိန်းသူတွေကကိုတော်တွေကဝါတွင်းမှာမိုးတွင်းမှာဟိုသွားဒီသွားနဲ့တစ်ပင်လေးတွေသူတို့မျက်နှာနဲ့သိကုန်တယ်တတ်တာပဲတစ်ပင်လေးတွေတစ်ပင်ထဲမှာအသက်ကလေးတွေရှိတယ်လို့ဒီထိန်းသူကလည်းအယူရှိတယ်တစ်ပင်ကလည်းအယူရှိတယ်ဒီခန္ဓာကိုယ်ထဲမှာအသက်ရှိတယ်ဆိုတာတော့မပြောနဲ့တော့မပြောနဲ့တော့အလုံးသိသိဆိုဆိုမှန်မှန်အသက်ရှိတယ်လို့ယူဆကြတယ်။ပြီးတော့အဲ့ဒီထဲမှာခန္ဓာကိုယ်ထဲမှာအသက်ရှိတယ်လို့ဆိုတာကြတော့ခွန်ကြီးတို့ဗမာလူမျိုးတွေကလည်းယူကြပြန်ရော။ဘုရားမြတ်စွာဘုရင်တော်မူလာတဲ့အခါကြတော့မှဒီအသက်ကောင်ဆိုတဲ့ဥစ္စာရှိကိုမရှိဘူးယုံနဲ့နာမည်ရှိတယ်လို့အဲ့ဒါလို့ဟောတော်မူတော့အင်မတန်ကိုလက်ဖြန့်သွားကြတာပဲ။ အထဲဟိုးနတ်ကြီးတွေမှာနတ်စီစိန်တွေနဲ့နေကြတဲ့နတ်တွေကလည်းဆင်းနေလို့အသက်မရှိဘူးဆိုရလားဒီဒီလိုသူတို့မလဲတဲ့ထိတ်ထိတ်ကြရဖြစ်ကုန်ညတယ်ပြီးတော့ဒီခွန်ကြီးကအဲ့ဒီဟာနဲ့စပ်ပြီးတော့ပြောမယ်ဟိုခွန်ကြီးစီမှာတစ်ချိန်တုန်းကဥပ္ပမောင်တင်ရောက်လာတယ်ဥပ္ပမောင်တင်ဆိုတာကဒီပညာရှိဒီကျမ်းစာတွေပါရေးပြီးတော့နေတဲ့ပညာရှိအမေရိကန်မှာသွားတော့ကိုဒီအသက်ကိုအတ္တကိုဝိုင်းမေးကြတာပဲဒီအသက်ကိုပါဠိကအတ္တလို့ပြောတယ်ကိုအဲ့ဒီအတ္တကိုဝိုင်းမေးတော့ तू မဖြေနိုင်ခဲ့ဘူးတဲ့မရှင်းနိုင်ခဲ့ဘူးတဲ့ဒါကြောင့်ဘုန်းကြီးဒီမှာဥပ္ပမောင်တေဟာမန္တလေးရောက်လို့ရှိရင်အဲ့ဒီကစပြီးတော့လာတာပဲ၃ခေါက်လောက်ရောက်သွားတယ်ဒီမဆုံးဘူးဒီပြဿနာကိုခေါင်းကြီးအမျိုးမျိုးဖြေလိုက်ရတယ်။ခေါင်းကြီးကိုလည်းအင်မတန်သူဒီခင်ရင်မင်းမင်းကြီးဖြစ်သွားတယ်။အဲခေါင်းကြီးကလည်းပဲခေါင်းကြီးတဲ့သူကအမှန်ကြီးတာကိုပြီးတော့ခေါင်းကြီးပထမကျော်ပြန်တော့ကဥပ္ပမောင်တင်တို့ကပု္ပ္ပာပါဠိပု္ပ္ပာထုတ်တဲ့အထက်မှာပါတယ်။နောက်မှပြီးတာနောက်မှပြီးတာ။အဲ့ဒီတုန်းကလည်းခေါင်းကြီးကဒီရေခက်နဲ့တူတယ်ဒီပါဠိပု္ပ္ပာထုတ်တဲ့ဥစ္စာသီလအကြောင်းนี่မေးလို့မေးတာမို့လို့လေဘုန်းကြီးကကြီးညိုလွန်းလို့ဂါထာတွေပါတယ်စီးပြီးတော့ကိုကြီးမွန်းစကားရေးလိုက်တယ်ဘုန်းကြီးလည်းပထမကျော်လည်းအောင်လာတာပဲသူနဲ့တွေ့တော့ဒီအကြောင်းนี่ပြန်ပြောတော့သူကလည်းဝန်းတာလိုက်တာဘုန်းကြီးကိုလေအဲ့ဒါကြောင့်ဘုန်းကြီးတို့အပြာလာအင်မတန်ရင်းမိကြတယ်ရင်းမိတဲ့အခါကျတော့ဒီအသက်ဒီအတ္တကိုမေးတာပဲသူအမေရိကန်မှာမဖြေနိုင်ခဲ့ပါဘူးဒီအတ္တကိုအဲသိစမ်းကျင်ပါပြီးတော့တဲ့အနတ္တဆိုတဲ့သဘောပေါက်လာအောင်ဆိုတော့ဘုန်းကြီးကပြောပြတယ်ကာရကောပြည့်ရပြူရာပေါ်ပေါက်လာလင်လျောစွာတစ်ခုခုပြင့်ပြူစုလီပြူစုတတ်လေ၏တဲ့အမှားတွေကိုတကယ်ပညာရှိတွေကအတ္တရှိတယ်လို့ကိုတကယ်ဝန်ခံထားတာသူတို့ကဘယ်လိုပြောတော့ဆိုတော့ဝန်းတဲ့မှာအတ္တဆိုတဲ့အကောင်ကလေးရှိတယ်တဲ့ဘယ်လိုပုံတန်တန်လုံးလို့ဆိုတော့ဒီခန္ဓာကိုယ်ရှိသမျှပဲ။ဒီခန္ဓာကိုယ်ရှိသမျှပဲ။ခန္ဓာကိုယ်ကြီးတယ်လို့အကုန်လုံးမှာအတ္တကပြန့်နေတယ်တဲ့။ဒီသူတို့အယူကနော်။ခန္ဓာကိုယ်ကြီးတယ်လို့အတ္တပြန့်နေတယ်တဲ့။အဲ့ဒီအတ္တကိုဗမာပြည်ကတော့အသက်ကောင်လို့ဒီခန္ဓာကိုယ်ရှိသမျှအကုန်လုံးအသက်ကောင်ရှိတယ်။အတ္တကိုဗမာများကအသက်ကောင်ဝိညာဉ်ကောင်လိပ်ပြာကောင်ဒီအတ္တကိုပြောနေတာဒီလိပ်ပြာကြတော့တော်တော်နှံ့သွားပြီလိပ်ပြာအိမ်လေးဘာတွေနဲ့ကိုတော်တော်ကြီးကြီးကျယ်ကျယ်ဖြစ်ကုန်ညပြီဒီအတ္တဟာဘလောက်တတ်တည်ရှိတယ်ဆိုတော့မဟုတ်ဖ ೇನೆ ရှင်းရှင်းကတကယ်ဉာဏ်ရှိတဲ့သူတွေစွဲလန်းလာတာအတ္တဟာတကူလုံးကိုပြန့်နေတယ်တချို့ကမဟုတ်ဘူးဟရိယအတွင်းမှာဒီအယောင်အလင်းတွေနဲ့နေပြီးတော့အမတန်တတ်တည်ရှိတဲ့အကောင်လေးရှိတယ်တရားအတွင်းမှာဒီအတ္တကလေးကထပ်ပြောမယ်နော်ဒီအတ္တကိုဗမာများကအဲလိပ်ပြာလို့လည်းခေါ်တယ်ဝိညာဉ်ကောင်းလို့လည်းခေါ်တယ်အသက်ကောင်းလို့လည်းခေါ်တယ်ဒီအတ္တကိုအတ္တဟာဘလောက်တတ္တိရှိတုံးလို့ဆိုတော့ကာရကောပြူရေပြူရာပေါ်ပေါက်လာလျင်လျော်စွာတစ်ခုခုဖြင့်ပြည့်စုလီပြည့်စုတတ်လေ၏ခုဘုန်းကြီးရဲ့အတန်ထွက်နေတဲ့ဥစ္စာအတ္တကြောင့်ထွက်နေတာအတ္တကတကူလုံးထဲမှာဒီအတန်ထွက်တဲ့နေရာကိုအတ္တကလှုပ်ဆော်လိုက်လို့မို့အတ္တအလိုအတိုင်းအတန်တွေဖက်နေတာမဟုတ်ဘူးနော်မဟုတ်ပေမဲ့အမှန်တကြီးပြည်နေတယ်သူတို့ကဒီလက်တွေပါတွေနဲ့လှုပ်နေတဲ့လက်လှုပ်တဲ့ဥစ္စာအတ္တကလှုပ်ချင်လို့ဒီလက်လှုပ်ရဗမာလိုတော့ငါကလှုပ်ချင်လို့ဒီလက်လှုပ်တာဒီအတ္တကိုပဲငါသူဒီလိုလဲပြောနေကြတယ်ပြီးတော့ဒီခွန်ကြီးတို့လမ်းသွားတယ်ဆိုလို့ရှိရင်အတ္တကသွားချင်လို့သွားတာစကားပြောတယ်လို့ဆိုရင်အတ္တကပြောချင်လို့အတန်တွေဖက်လာတာလမ်းသွားတယ်ဆိုရင်အတ္တကသွားချင်လို့ခြေတော်ကြီးဟာမြောက်ချမြောက်ချမြောက်ချဖြစ်သူဒီလိုလုပ်နေတာအတ္တအလို့အတိုင်းဒ ဒီခန္ဓာအိမ်ကြီးဟာလုံနေရကာရကောပြူရေးပြူရာပေါ်ပေါက်လာလျင်လျောစွာတစ်ခုခုဖြင့်ပြူစုသည်ပြူစုတတ်လေ၏ဝေရကောကောင်းကောင်းဆိုးဆိုးအမျိုးမျိုးကိုအကျိုးလျောကံပေါ်လာပြန်လင်ခန်းဆန်လီခန်းဆန်တတ်လေ၏ဘုန်းကြီးတို့ဒီအဆင်းကလေးတစ်ခုမြင်တော့လှတယ်မလှဘူးအတ္တကဆုံးဖြတ်နေတာအတ္တတစ်ခုကြတော့ကောင်းတယ်မကောင်းဘူးအတ္တကဆုံးဖြတ်နေတာခုဘာကံလဲအဲဘုန်းကြီးရဲ့ဒီနှုတ်ကအတ္တနေဖြတ်နေတဲ့ဥစ္စာဟာအတ္တကြောင့်ဖြတ်နေတာခုဘေးကလည်းပဲဒီအတန်ကြားတယ်ဘယ်သူကကြားတော့အတ္တကကြားတာနာကြီးကကြားတယ်ဆိုပေမဲ့လို့အတ္တကအုပ်စိုးထားတဲ့နာဒီအတ္တအလို့အတိုင်းနာကဒီကြားနေရတာအတ္တသာမရှိလို့ရှိရင်နာကိုမကြားဘူးဒါလို့ဝေဒကောကောင်းကောင်းဆိုးဆိုးအမျိုးမျိုးကိုဒီအဲနာကောင်းနဲ့အနံ့ရတဲ့အဲဒီအနံ့ကမကောင်းလိုက်တာဒါလည်းအတ္တကပြီးတာအမဲဒီအနံ့လေးကတော့ကောင်းလိုက်တာဒါလည်းအတ္တကပြီးတာသားရဲ့အခါကျတော့ဒီအရာသာလေးကမကောင်းမောင်းဒါကအတ္တကမကောင်းမှန်ပြီလားအာဒီအရာသာကတော့သိကောင်းတာပဲဆိုရင်အတ္တကကောင်းမှန်ပြီလားဝေဒကောကောင်းကောင်းဆိုဆိုအမျိုးမျိုးကိုအကျိုးလျော်ကံပေါ်လာပြန်လင်ခန်းဆန်လီခန်းဆန်တလေ၏တဲ့ဒီအလုံးကောင်းတာဆိုတာကူသမျှဘူးဝေဒီဒီအတ္တကခံစားနေတာဒီခန္ဓာကိုယ်ကြီးကတော့အတ္တရဲ့အိမ်ပဲသာမီခန္ဓာအိမ်ဆိုင်မမြ၌ပိုင်ပအုပ်စည်းအရှင်သခင်ကြီးပေသည်အတ္တကဒီဘုန်းကြီးခန္ဓာကိုဘုရုပိုင်ငါခန္ဓာကိုငါပိုင်တာပေါ့ဒီအတ္တကပိုင်တာပေါ့ဒီလိုဒကာကြီးခန္ဓာကိုဘုသူပိုင်လို့ဒကာကြီးရဲ့အတ္တကပိုင်တာပေါ့ဒီလိုဒီအတ္တဟာသူပိုင်တယ်ခန္ဓာအိမ်ကဟိုအိမ်ဆောက်တာတော့ဒီအိမ်ဘုသူအိမ်လို့ဆိုတော့အဘသူရဲ့အိမ်ဟောအိမ်ရှင်တခြားအိမ်တခြားအဲခန္ဓာကြီးကအိမ်အတ္တကအိတ်ရှင်ဒါကြောင့်ဗာမီခန္ဓာအိမ်ဆိုင်သမျှ၌ပိုင်ပအုပ်စည်းအရှင်သခင်ကြီးပေသည်အတ္တကငါနဲ့နဲ့ညောင်းတဲ့နင်းရသမှာဟောသူခန္ဓာအိမ်ကိုလေအတ္တကငါညောင်းတယ်ဆိုတော့အတ္တကသိတာတော့နင်းရသမှာနှိပ်ကြသမှာအဲဒါကလေးသမင်းစားမကောင်းဘူးဘုရားမကောင်းအတ္တကမကောင်းတာသမင်းစားကောင်းအောင်ဘယ်ဟင်းကလေးလုပ်ကြသမှာဟောတာအတ္တကအကုန်လုံးခန္ဓာအိမ်ကိုလေအုပ်စုအုပ်ချုပ်ဒီအုပ်ချုပ်နေတာပဲမိဝါဒီဟောင်းခန္ဓာအိမ်ပြည့်သည့်ချိန်ဝဲခန္ဓာအိမ်အစ်စ်လဲ၍အမြဲတည်သောသဘောပေသည်အဟောင်းခန္ဓာပြတ်တော့ဟိုအိမ်ကြီးဟောင်းတယ်လို့ပါပဲတဲ့အိမ်ကြီးဟောင်းတော့ဘာလို့လဲအိမ်ပြတ်ဆောက်တယ်လေအဲ့လိုပဲခန္ဓာအိမ်ဒီခန္ဓာအိမ်ဟာဟောင်းသွားပြီဆိုတော့ခန္ဓာအိမ်ပြည့်ဒီသူဒါကကံအားလျော်သွားအတ္တကကောင်းရင်ကောင်းတဲ့ခန္ဓာအိမ်အစ်စ်ရမယ်အတ္တကမကောင်းတာတွေလို့လို့ရှိရင်မကောင်းတဲ့ခန္ဓာအိမ်အသိရမယ်ပြီးတော့သူကကံကလည်းမလွတ်သေးဘူးဒါကြောင့်အတ္တကလေခန္ဓာအိမ်အဟောင်းဟောင်းသွားလို့ရှိရင်သူကပြောင်းသွားတာပဲဒါကိုပမာလာပဲနဲ့ပြောလို့အသက်ထွက်သွားပြီတဲ့ဒီစားဒီစားဒီဘလို့ဒီဟောပြနေတော့ဒီအတ္တကလွန့်နေတော့အသက်ထွက်သွားပြီတဲ့မင်းအသက်မထွက်နိုင်သေးဘူးဘာဖြစ်လို့လဲဟိုသူဘာသမီးတွေပွားထားတဲ့ဥစ္စာလာကန်ကြီးနေတော့မလာနိုင်သေးလို့အသက်မထွက်နိုင်သေးဘူးမြဲဒီလိုအသက်ကြီးစကားပြောနေကြတယ်အဲ့ဒီအသက်ဟာအတ္တပဲနော်အတ္တပဲဒီအသက်ထွက်သွားပြီအသက်ထွက်သွားလို့ရှိရင်ခန္ဓာရဲ့အသက်မှသူသွားပြီးတော့ဖြစ်ပြီဒါကြောင့်ဒီအမတန်အယူသီးတဲ့သူတွေကအသက်ထွက်သွားသည့်တိုင်အောင်တောင်မှဒီခန္ဓာအိမ်နဲ့မကွဲပြီးခြင်းလို့လေတဲ့ခန္ဓာအိမ်ကိုဖြစ်နိုင်မမြအဲရှင်မယင်တွေပါတယ်ဆိုလို့ရှိရင်ဆဲတွေစိတ်ပြီးတော့လေဒီခန္ဓာအိမ်ကြီးကိုသူတို့မပြတ်နိုင်ကြတာဟုတ်သလားပတ်ဝန်းကျင်မှာဒီအတ္တကြိုက်တဲ့အပါကလေးတွေနဲ့ထားပြီးတော့လေဒီခန္ဓာအိမ်ကြီးကိုအဲမုံမှန်ပြီးတော့နေလိုက်ကြတာသိလားယခုဒီဟိုတူးဖော်တဲ့လူတွေကလေနောက်ဟိုရှင်းအောင်ပစ္စည်းတွေတူးဖော်တဲ့လူတွေကတွေ့ကုန်ပြီဟိုမှာဆဲစိန်ထားလို့မပြတ်ခဲနဲ့ဒါကခန္ဓာအိမ်ကြီးမပြည့်အောင်လို့ဒီအတ္တကဒီနာကမခွာလို့မခွာခြင်းလို့ဆဲစိန်ပြီးတော့ဒီလိုသုံးထားကြတယ်ပြီးတော့ဒီခုအဲဒကာကြီးတို့လူမျိုးကလည်းပဲလေအဲလက်ပြအိမ်ဆိုပြီးတော့အကြီးကျယ်အိမ်တွေလုပ်ထားကြတယ်ဒီအတ္တကိုလက်ပြလို့ဆိုတယ်အဲ့ဒီလက်ပြနေဖို့ရန်ဆိုပြီးတော့အိမ်ကြီးတွေထောက်ပြီးတော့လေ ိုက်ဆံတတ်နိုင်ရင်တတ်နိုင်တယ်လို့လှုပ်ထားကြတယ်အဲပြီးတော့တခါဝေလွန်သွားတဲ့အခါကျတော့သူကဘာကြိုက်တတ်တယ်ဆိုပြီးတော့အဲ့ဒီပစ္စည်းတွေပွားပြီးတော့ပို့ကြတယ်ဒီအတ္တဟာအတ္တဟာမပြောက်မပြောက်နိုင်အောင်မပြောက်နိုင်အောင်မပြောက်အောင်ကိုလည်းလှုပ်ကြတယ်ပြောက်လည်းမပြောက်ဘူးလို့သူကယူဆကြတယ်ကာရကောဝိရကောသာမိနိဝာတိသောတယံဝတိတယံဝတိခန္ဓာအိမ်မူအစုစု၌တခုမကြံစီမံခွဲဝေမိမိနှိတ္တိုင်စနေကြိုက်အောင်လိုက်ပါစေနိုင်တဲ့သဘောပေတည်းတဲ့ခန္ဓာဤတခုလုံးကိုသူ့အလိုလိုက်စေတာပဲအိမ်လဲခန္ဓာအိမ်ကတော့အတွဲကအတ္တကလေးကသူ့အလိုလိုက်စေတာပဲဒါကြောင့်ခန္ဓာအိမ်အလိုအတိုင်းဒီကတိဒီအတ္တအလိုအတိုင်းဒီခန္ဓာအိမ်ကြီးဟာငါရချိုးခြင်းနဲ့ချိုးရတယ်ငါစားခြင်းနဲ့စားရတယ်ငါအိပ်ခြင်းနဲ့အိပ်ရတယ်ခန္ဓာအိမ်ကြီးကသူ့လိုတိုင်းလိုက်ပြီးတော့နေရတာပဲလို့အဲ့ဒါလို့အတ္တကိုယူဆနေကြတယ်သူဘုန်းကြီးတို့အဲမြန်မာများကတော့ယီဒီရတာယီဒီရတာယီဒီရတာဉာဏ်ကမရှိလို့ပါတကယ်ဉာဏ်ရှိတဲ့သူတွေကဟိန္ဒူတွေကလည်းဒီအတ္တကိုပြောပြီတရုတ်လူမျိုးတွေကလည်းဒီအတ္တကိုသူတို့ကလက်ပြားလို့ဘာလို့ပြောလဲသူတို့နာမည်နဲ့သူတို့နဲ့ခေါ်ပြီးတော့အတ္တကိုပြောပြီဉာဏ်မရှိတဲ့သူတွေကတော့ယီဒီရတာနဲ့ဒီလိုနေကြတာအမှန်ကတော့အတ္တဆွဲလန်းတဲ့ဟာကပတ်တခုလုံးမှဆွဲလန်းနေတာဒီမြန်မာလူမျိုးတွေကယီရီယာတာမဆွဲလန်းတတ်လို့သာလက်ပြလို့လို့ဘာလို့လို့အကောင်လို့လို့အသက်လို့လို့ဘာလို့လို့ပြောနေကြတာဒီအတ္တပဲပြီးတော့ဘုရားမြတ်စွာဘွင့်တော်မူလာလို့ဒီဓမ္မစကြာဟောပြီးတဲ့နောက်မကြခင်9ရက်လောက်ကြာတော့ဘိက္ခုတို့အတ္တမဟုတ်ဘူးအတ္တမရှိဘူးအဲ့ဒီအနတ္တအကုန်လုံးပြက်တာတိတိတကဘာလုံးရဲ့အယူအဆကိုဗုဒ္ဓမြတ်စွာကပြတ်တော်မူကြပဲအတ္တမရှိဘူးအတ္တမဟုတ်ဘူးယုတ်ကြီးကိုကြည့်လိုက်လို့ချင်းယုတ်ဖဲဟုတ်တဲ့အတ္တမဟုတ်ဘူးယုတ်မှာပိုင်တဲ့အတ္တလည်းမရှိဘူးအဲဒီခန္ဓာကိုယ်တစ်ခုလုံးကိုဘာပဲကြည့်ကြည့်အတ္တမရှိဘူးအတ္တမဟုတ်ဘူးအတ္တလည်းမဟုတ်ဘူးအတ္တလည်းမရှိဘူးခန္ဓာအိမ်မှာအရေးကြီးတဲ့ပစ္စည်းတွေကယုတ်ရှိတယ်အဲ့ဒီယုတ်ကန္နာအသေးမွှားလေးတွေယုတ်ကလာကလေးတွေစုပြီးတော့ယုတ်ကြီးရှိတယ်။အဲ့ဒီယုတ်ကြီးထဲမှာအတ္တမရှိဘူး။အဲ့ဒီယုတ်ကိုကလည်းအတ္တမဟုတ်ဘူး။ဒီအတ္တဟုတ်တယ်ဆိုလို့ရှိရင်ပြင်ကိုသူပိုင်နေလို့ဆိုတယ်မဟုတ်လား။သူကဘာဖြစ်လို့အိုးအောင်သူကကြည့်နေရသတုံး။သူပိုင်လို့ရှိရင်မအိုးအောင်လို့ပါလား။ကိုယ်အိမ်ကလေးကိုကိုပြင်ပြီးတော့တကယ်နေသလိုပဲအတ္တကလေးလည်းမအိုးအောင်ခန္ဓာအိမ်ကခန္ဓာအိမ်မအိုးအောင်အတ္တကလေးကပြင်မလား။မရှိလို့မပြင်းနိုင်ဘူးသူဖတ်တာသူအိုရင်းနံအိုတာပဲနားတဲ့အခါကျတော့မနာအောင်အတ္တကလေးကလုပ်ပါလားမလုပ်နိုင်ဘူးဒါကြောင့်ရုပ်ခန္ဓာကြီးကအတ္တမဟုတ်ဘူးအတ္တမရှိဘူးဘုရားမြတ်စွာဘွင့်တော်မူတာကောင်းပြီခန္ဓာကိုယ်ထဲမှာဒီခံစားတတ်တဲ့ဝေဒနာဆိုတာရှိတယ်ရှိတယ်အဲ့ဒီဝေဒနာအတ္တလားလို့ဆိုတော့အာဝေဒနာအတ္တဆိုလို့ရှိရင်အကောင်းကြီးခံစားရမှာပေါ့ခုတော့နာရလဲခံစားရတယ်မကြည့်ကျင်တာလဲကြည့်ပြီးတော့ခံစားရတယ်မကြားကျင်တာလဲကြားပြီးတော့မကောင်းခံစားရတယ်အဲ့ဒီဝေဒနာဟာအတ္တမဟုတ်ဘူးအတ္တမရှိဘူးကိုမီခန္ဓာကိုယ်တစ်ခုလုံးမှာစိတ်ဝိညာဉ်ဆိုတာရှိတယ်အဲ့ဒီစိတ်ဝိညာဉ်ဟာအတ္တမဟုတ်ဘူးလားဆိုတော့စိတ်ဝိညာဉ်ကအတ္တဆိုလို့ရှိရင်ဖြင့်ကောင်းတာတွေဒီသိမှာပေါ့ခုတော့မကောင်းတာလဲသိရတယ်မကောင်းတာလဲကြားရတယ်မကောင်းတာလဲမြင်ရတယ်စိတ်ဝိညာဉ်ကဒါတော့စိတ်ဝိညာဉ်ဟာလဲအတ္တမဟုတ်ဘူးစိတ်ဝိညာဉ်မှာလဲအတ္တမရှိဘူးဘုရားမြတ်စွာကခန္ဓာကိုယ်တစ်ခုလုံးမှာယုတ်မှာလဲအတ္တမရှိဘူးဝေဒနာမှာလဲအတ္တမရှိဘူးသိညာမှာလဲအတ္တမရှိဘူးစိတ်ဝိညာဉ်မှာလဲအတ္တမရှိဘူးဓိဋ္ဌိတရားတွေမှာလဲအတ္တမရှိဘူးသူတို့ကိုယ်တိုင်လဲအတ္တမဟုတ်ဘူးသဗ္ဗေဓမ္မာအလုံးစုံသောတရားတို့သည်အနတ္တအတ္တမဟုတ်ကြကုန်သဗ္ဗေဓမ္မာအလုံးစုံသောတရားတို့သည်အနာတ္တအတ္တမရှိကြကုန်သိကောင်းတာသိကောင်းတာအဲဘုန်းကြီးကလေးတို့ကမမယဉ်ယဉ်သိနေတဲ့အသည့်တွေဟာအကုန်လုံးကြောက်သွားတာပဲဟာအတ္တတခုမှမရှိဘူးငါငယ်ငယ်တုန်းကအပန်းလေးတွေငါသိနေပါမင်းကလားအကယ်၍ညဗုဒ္ဓတရားတော်နဲ့ငါနဲ့မတွေ့ရလို့ရှိရင်ဖြင့်ငါဟာကလေးတို့ကသိတဲ့အသည့်ကိုချဲ့ပြင်ပြီးတော့တရားဟောဆရာကြီးလုံးနေတော့မှာပါလားလို့ပြန်သွေးမိလို့လေကျေးဇူးတင်လိုက်တာဗုဒ္ဓတရားကြီးကိုလေဗုဒ္ဓတရားကြီးကြောင့်ကအနတ္တကိုပိုင်ပိုင်နိုင်နိုင်ကြီးသိနေပါမှာလို့ကောင်းပြီအတ္တမဟုတ်လို့ရှိရင်ဒီခုအပန်းထွက်နေတာဒီကဘာကြောင့်ဆက်တယ်လဲပြီးတော့ဘုန်းကြီးတို့ကယုံနာပဲဖြစ်တယ် ရုပ်နဲ့နာတဲ့မှာဘုန်းကြီးကပြောကျင်တဲ့စိတ်ရှိတယ်။ပြီးတော့ပြောကျင်တဲ့စိတ်ရှိတဲ့အပြင်ကိုပြောတတ်တဲ့အသိဉာဏ်သင်ကြားထားတဲ့တရားတွေကြောင့်သိနေတဲ့အသိကလည်းဘုန်းကြီးရှိနေတယ်။ပြောကျင်တဲ့စိတ်လည်းရှိတယ်။ပြောတတ်တဲ့ဉာဏ်လည်းရှိတယ်။အဲ့ဒါကြောင့်မို့လို့ဘုန်းကြီးကဒီပြောဖို့ရစိတ်ဖြစ်ပြီးတဲ့တပြိုင်နက်ရုပ်ကြီးလက်တော့တစ်ချက်ပြီးဆိုရင်ဂရိတသိမ့်မကရုပ်ကြီးဖြစ်တယ်။ဒါတော့ဘုန်းကြီးကပြောခြင်းနဲ့စိတ်နဲ့ဒီအတန်ကလေးဆွဖြစ်နေဆိုရင်ပဲဂရိတသိမ့်မကလက်ထောက်တစ်ချက်ဒီမှာဆက်လာတော့ဒီအတန်ဒီပေါ်လာတာပဲစိတ်အတိုင်းအတန်ဒီပေါ်လာတာစိတ်အတိုင်းအတန်ဒီပေါ်လာတာအတ္တကြောင့်ပေါ်လာတာမဟုတ်ဘူးစိတ်ကြောင့်ပေါ်လာတာကဲစိတ်ကိုမသုံးမဲနဲ့အတ္တကသုံးကြည့်စမ်းပါလားဒီအတန်ပေါ်တတ်နိုင်မလားလို့ဆိုတာဥစ္စာမတတ်နိုင်ဘူးအခုတော့စိတ်ကပြောခြင်းလဲလို့ဆိုတဲ့စိတ်ဖြစ်ရင်ပဲငကူတို့ကလည်းဉာဏ်တွေကဓာတ်ကံရှိတော့ပြောတတ်တဲ့အတိုင်းပြောတဲ့အတန်ဒီဆက်လာတာပဲဒါကလမ်းပွားကျင်တယ်ဆိုလို့ရှိရင်ဒီလမ်းပွားကျင်တယ်လို့ဆိုရင်ပဲခန္ဓာကိုယ်မှာရှိတဲ့ဒီရုပ်တွေဟာလေအကုန်လုံးမြောက်ခွေရန်ဘုန်းကြီးတို့ဓာတ်လေးပါးတည်းကဝါယောတကအကုန်လုံးလွန်ခဲ့လာတယ်။တော့ခြေောက်ကြီးအဖြစ်မြောက်ခြေနဲ့တိုးတိုးတိုးတိုးအောက်နဲ့ချဒီပထဝီဓာတ်လွန်ခဲ့လာရင်အောက်ချစိတ်ကြောင့်ကြီးဒီခြေောက်ကြီးကိုဒီကြွရဲမြောက်တဲ့ရှေ့တူတယ်ကြွရဲမြောက်တဲ့ရှေ့တူတယ်အောက်ချတယ်ဒါစိတ်ကြောင့်ဖြစ်လာတာဒါဒီအတ္တနဲ့ဘာမှမရှိဘူးအတ္တနဲ့မရှိဘူးအဲဟိုဒီဥပ္ပမောင်တင်တော့ကဒီလိုတရားတွေကိုဘုန်းကြီးကလက်ပတ်ပြီးတော့ပြောနေတယ်လေဒီမျက်စိနဲ့မြင်ကျင်တယ်ကြည့်ကျင်တယ်မျက်စိပြက်နေတဲ့သူမျက်ဆိုတော့ဟိုမျက်စိပွဲနေတဲ့သူကြည့်ကျင်လိုက်တာလုံလို့ကဲအတ္တကကြည့်ကျင်တယ်ဆိုပါတော့လို့ကြည့်ကျင်လိုက်တာလုံလို့မျက်စိကကွဲနေတော့သူဘာမှမမြင်ရဘူးအတ္တဘာဆွမ်းမလဲဘာဆွမ်းမလဲဒီအတ္တဟာဘာမြင်အောင်ကိုသူမတတ်နိုင်ဘူးမျက်စိကွဲနားကကြားကျင်လိုက်တာကြားကျင်လိုက်တာသိကြားကျင်တာအတ္တကဆိုပါအောင်တော့ကဲနားကိုကလေးနေတဲ့ဥစ္စာကြားသေးသလားအတ္တကတော့ကြားကျင်လိုက်တာကြားသေးသလားအဲဒါဖြင့်ဒီအတ္တမရှိပါဘူးအော်မြင်တဲ့ဆိုတဲ့ဥစ္စာဟာအတွင်းကမျက်လုံးနဲ့မှပတာရယုံနဲ့ရှိရတယ်။အပြင်ဘက်ကမြင်စရာရူပယုံနဲ့ရှိရတယ်။ဒီမြင်ဖို့ရအယောင်အလင်းကလည်းရှိရတယ်။နေရောင်ဖြစ်ဖြစ်လရောင်ဖြစ်ဖြစ်မီးရောင်ဖြစ်ဖြစ်ရှိရတယ်။ပြီးတော့ဒီအာယုံကိုနှလုံးသွင်းတဲ့ဒီမနတိကာရဆိုတဲ့တရားတစ်မျိုးရှိရတယ်။ပြိတိတစ်မျိုးပါပဲ။အဲ့ဒါလို့၄မျိုးစုံလို့ရှိရင်ဖြင့်မမြင်ရင်လည်းမြင်တာပဲ။မြင်ကိုမြင်တာပဲအတ္တကမြင်တာမဟုတ်ဘူးသက္ခုဝိညာဉ်ဆိုတဲ့စိတ်ကမြင်တာပြီးတော့အတ္တပင်လူသေးလူကိုနားကကြားကျင်တယ်ဆိုလို့ရှိရင်သောတာပတ္တာရရှိရတယ်အပြင်ဘက်ကသတ္တာယုံရှိရတယ်ပြီးတော့ဒီနားနဲ့သတ္တာယုံနဲ့ကြားထဲမှာကြားလေးအာဃာတလေးဆိုတာရှိရတယ်နှလုံးသွင်းဆိုတဲ့မနတိကာရစေတသိက်ရှိရတယ်ဒီလေးပါဆုံးလို့ရှိရင်သောတာဝိညာဉ်စိတ်ဖြစ်လို့ကြားကိုကြားတာပဲဒီလေးပါးသာမဆုံးလို့ရှိရင်လည်းနားလေးနေရင်ပဲမကြဘူးအတ္တကဘလို့ကြားခြင်းကြားခြင်းမကြဘူးပြီးတော့အတ္တမရှိဘူးရုပ်နဲ့နာမ်နဲ့သာရှိတယ်ဆိုတဲ့ဥစ္စာကိုအာတကကြီးဥပ္ပမုံနဲ့သိရှင်းသွားဟန်တူတယ်သိရှင်းသွားဟန်တူတယ်ဘုန်းကြီးကအတ္တရဲ့အကောင်အထည်သဘောကိုလည်းခုနကလိုပြောပြတယ်အခုလိုဒီရုပ်နဲ့နာမ်နဲ့ပဲအကုန်လုံးပြည့်စုံနေတယ်အတ္တမပါဘဲနဲ့အကုန်လုံးပြည့်စုံနေတယ်အတ္တအကောင်မရှိဘဲနဲ့အကုန်လုံးပြည့်စုံနေတယ်လို့ဆိုတာလဲဘုန်းကြီးကပြောပြတယ်။ဒါကြောင့်အတ္တမဟုတ်ဘူး။ဒကာကြီးရဲ့အခုယုံနံလဲအတ္တမဟုတ်ဘူး။ဒကာကြီးရဲ့ယုံနံထဲမှာလဲအတ္တမရှိဘူး။အိုးချင်းတန်းလို့ကံအချင်းကနည်းနည်းကလေးရော့သွားတယ်ဆိုရင်အိုလိုက်လာတာ။နှခုကဒီဘဝကိုစီမံလိုက်တဲ့ကံကအချင်းရှိနေရင်အာဟာရတွေကကောင်းနေရင်ဥဒုတွေကပြတာနေရင်ဒီစိတ်ကလည်းစိတ်ချမ်းသာနေရင်ဒီယောက်ကအတော်တော်ကြီးကြာကြာခံတာပဲစိတ်ဆင်းရဲသွားပြီဆိုလို့ချင်းယုတ်ကိုကျူးနာတာပဲဒီဥဒုကြောင့်သွားတယ်ဆိုလို့ချင်းမနဲ့ကယူကျိုးမှလို့ဆိုပြီးတော့ဖြားတာပဲဒီဒီဟာကိုဖြေးကောင်းကောင်းနဲ့ဘာနဲ့ဆေးတောက်လိုက်မယ်ဆေးထုတ်လိုက်မယ်ဆိုလို့ချင်းခုနကဥဒုတစ်မျိုးပြောင်းသွားလို့မအဖြတ်တော့သွားတာပဲဒီဘယ်အတ္တမှာဘာမှမရှိဘူးကံစိတ်ဥဒုအာဟာရကြောင့်ဒီခန္ဓာကိုယ်ကြီးဖြစ်နေတာပြီးတော့ เออพ่อนี่ตัวก็ทีโลป่ายไปที่ตีท่าတော့ดิโหโหตรงน่ะတော့ดกาจีก็ซาพัดพี่တော့หนีတော့ซาอาจารย์เนี่ยไปပြောနေရတယ်ဒီอัตตะอนัตตะကိုမပြောလိုက်ပြီဘူးဒါကြောင့်อัตตะမရှိဘူးအားလုံးดกาจีရဲ့ยุคยุคတွေဟာอนัตตะကြီးပဲดกาจีဖြစ်မှမြစိတ်တွေဟာอนัตตะကြီးပဲเออดกาจีဘာပဲလုပ်လို့อัตตะမဟုတ်ဘူးอัตตะမရှိဘူးဆိုတဲ့ဥစ္စာကိုဘုန်းကြီးကသိစေခြင်းတယ်ဘာဖြစ်လို့လို့ဆိုတော့อนัตตะကိုပိုင်တဲ့အခါကျတော့သောတာပန်ဖြစ်တယ်။ငโกကတီလာလည်းပဲစင်ကြဲနေတယ်။ဘုဒ္ဓကိုလည်းအမတန်ယုံကြည်နေတယ်။อนัตตะလည်းပိုင်နေတယ်ဆိုရင်တပြားမှစဉ်းစားတော့